Welcome to the Voice of America in Burmese.
ဒီကညကျမ်းမှာဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမျိုးတော်ဒီအမေရိကန်ပြည်ပါလေဇူလိုင်လ19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းမီတာ38 32 51နဲ့လိုင်းမီတာ190တို့အပြင်ဗီဒီယိုရဲ့ Facebook စာမျက်နှာပိုင်းနေလဲစတင်အတန်းနေနေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကပြင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ဝါဒဝါမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာစနေနေ့ကတရက်ထဲမှာလည်း36,000လောက်ထိုးလာတာကြောင့်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်ခဲ့ပြီးတော့ဒါဟာနေ့ရက်သက်တိုက်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်ခဲ့တာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။တောက်ကြနေတုန်းကတော့ကမ္ဘာ့မှာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ23,800လောက်ရှိခဲ့တာဖြစ်ပါတယ်။ဗိုင်းရပ်ကြောင့်သေဆုံးသူအရေအတွက်ဟာစနေနေ့ညနေကအထိ6,000နီးပါးရှိလာပြီးဖြစ်တယ်လို့လည်း WHO ကပြောပါတယ်။အခုလိုသေဆုံးသူအရေအတွက်တိုးလာရတာဟာဗနေ့ကတရက်ထဲမှာ9,300လောက်သေဆုံးခဲ့တာကြောင့်ဖြစ်ပြီးတော့ဒါဟာပြီးခဲ့တဲ့မေလလယ်ကစပြီးတော့တရက်ထဲမှာဗိုင်းရပ်ကြောင့်အများဆုံးသေဆုံးတာဖြစ်ပါတယ်။အခုဇူလိုင်လထဲမှာဗိုင်းရပ်ကြောင့်နေ့စဉ်သေဆုံးမှုနှုန်းဟာဖြန်းမြကို4,800လောက်ရှိတယ်လို့ WHO ကပြောပါတယ်။နေ့စဉ်ဗိုင်းရပ်ကူးစက်မှုနှုန်းအများဆုံးဖြစ်တဲ့နိုင်ငံတွေကတော့ American, Brazil, India နဲ့တောင်အာဖရိကနိုင်ငံတွေဖြစ်ပါတယ်။ American မှာမနေ့ကဗိုင်းရပ်ကူးစက်ခံသူ9,200လောက်နဲ့အများဆုံးဖြစ်ခဲ့ပြီးတော့ဘရဇောနိုင်ငံမှာတော့4,500လောက်ရှိပြီးအိန္ဒိယမှာတော့ကူးစက်သူအရေအတွက်ဟာမနေ့က3,000ကျော်လောက်ရှိတယ်လို့ဆိုပါတယ်။ဒါပြင်တောင်အာဖရိကနိုင်ငံမှာလည်းမနေ့ကရောဂါကူးစက်ခံသူဟာ14,000လောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။ COVID-19 ရောဂါစမ်းသပ်ဖို့နဲ့ရောဂါပိုးရှိသူနဲ့ထိတွေ့ထားတဲ့သူတွေကိုစုံစမ်းဖို့အပါအဝင်အမေရိကန်ရဲ့ရောဂါကာကွယ်ထိန်းချုပ်ရေး CDC နဲ့တခြားကျန်းမာရေးဝန်ထမ်းတွေကိုလွှတ်တော်ကနောက်ထပ်ဒေါ်လာဘီလီယံပေါင်းများစွာပံ့ပိုးကူညီမဲ့အစီအစဉ်တွေကိုသမ္မတထရန့်အစိုးရကတားဆီးဖို့လုပ်နေပါဗါး။အမေရိကန်မှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာတာကိုတိုက်ဖြတ်ဖို့အလုံးလက်မဲ့ထောက်ပံ့ခြင်းငွေတွေကုန်သလောက်နည်းနည်းဖြစ်နေတဲ့သူတွေကိုကူညီဖို့နဲ့တိုင်းပြည်ရဲ့စီးပွားရေးပေါ်မှာအကြီးအကျယ်ထိခိုက်စေတဲ့ရိုက်ခတ်မှုတွေကိုပြန်ကောင်းလာအောင်လုပ်ဖို့အတွက်ထက်လွှတ်တော်မှာရှိတဲ့ Republican အမတ်တွေကနောက်ထပ် virus ကယ်ဆယ်ရေးရန်ပုံငွေတရက်ကိုပေးသွားဖို့ကြိုးပမ်းနေကြတာပါ။လွှတ်တော်အမတ်တွေကဥပဒေကြမ်းထဲမှာငွေကြေးကူညီပေးမှုတွေလုပ်သွားနိုင်ဖို့လုပ်နေတာနဲ့အမျှတချို့ Republican အမတ်တွေဟာသမ္မတ Trump အစိုးရရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့စိတ်ဆိုးဒေါသထွက်နေကြတယ်လို့ Washington Post သတင်းစာကလည်းပြောပါတယ်။ဒီအတွက်ကနအူးစီစဉ်နေမှာတော့ပြည်နယ်တစ်ခုချင်းစီမှာ virus စမ်းသပ်ဖို့နဲ့ virus ကူးစက်ထားသူနဲ့ထိတွေ့ထားသူတွေကိုခြေရာခံလိုက်ဖို့အတွက် 25 ဘီလီယံပေးသွားဖို့ CDC နဲ့အမျိုးသားကျန်းမာရေးဌာနအတွက်နောက်ထပ် 25 ဘီလီယံပေးဖို့ပါဝင်အမေရိကန်နဲ့ကမ္ဘာတော်မှာ COVID-19 ရောဂါတိုက်ဖျက်ရေးလုပ်ဖို့အတွက် Pentagon American စစ်ဌာနချုပ်နဲ့နိုင်ငံခြားရေးဌာနအတွက်နောက်ထပ်ဒေါ်လာဘီလီယံပေါင်းများစွာပေးသွားဖို့လည်းပေါင်းပါတယ်။ဒါနဲ့ပတ်သက်ပြီးလာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမတိုင်ခင် Republican အနေနဲ့ Democrat တွေကြားမှာဆွေးနွေးမှုတွေဆက်လုပ်သွားကြမှာဖြစ်ပါတယ်ခင်ဗျာ။ American ပြည်အောင်စု Oregon ပြည်နယ် Portland မြို့မှာစနေနေ့နောက်ပိုင်းကဆန္ဒပြတဲ့သူတွေကရဲသမဂအစိုးရကိုဝေရောက်စီးနင်းပြီးမိရှို့ခဲ့တာကြောင့်ရဲတပ်ဖွဲ့နဲ့ဆန္ဒပြတဲ့သူတွေကြားမှာအထီးကျုံးတွေဖြစ်ခဲ့ပါတယ်။ဒီမိကိုတော့အလင်းမြန်ငိမ့်သက်နိုင်လိုက်တယ်လို့လဲဆိုပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေဟာပေါ်တလန်မြို့ကဖယ်ရယ်တရားရုံးတစ်ခုရဲ့ခြံစည်ရိုးတစ်ခုကိုခတ်ပြီးနိုင်ပိုင်းအတွင်းမှာပဲဖြိုလဲခဲ့ပါတယ်။ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားမှာတင်းမာမှုတွေရှောက်ချနိုင်ဖို့အတွက်အဲ့ဒီခြံစည်ရိုးကိုထားခဲ့တာဖြစ်တယ်လို့အမေရိကန်တရားရေးဌာနကတော့ Twitter ကနေပြောပါတယ်။လွန်ခဲ့တဲ့မေလ25ရက်နေ့က Wisconsin ပြည်နယ် Minneapolis မြို့မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားစဉ်တည်ဆုံသွားခဲ့ခြင်းကစပြီးတော့ပေါ်လန်မြို့ကဖက်ဒရယ်တရားရုံးတောင်းအမှာနေ့စဉ်ဆန္ဒပြနေကြတာဖြစ်ပါတယ်။ဖက်ဒရယ်အစိုးရအာဏာပိုင်ဒီဘက်ကဆန္ဒပြတဲ့သူတွေကိုဖမ်းဆီးတာ၊မျက်ရည်ပုံးတွေအသုံးပြုတာတွေနဲ့ပတ်သက်ပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ပေါ်လန်မြို့ကလွှတ်တော်အမတ်အာလမ်မနော်တို့ကစနေနေ့ကကြေညာချက်ထုတ်ပြီးတော့ဝေဖန်ခဲ့ကြပါတယ်။ဥရောပသမဂ္ဂ EU ရဲ့ကိုရိုနာဗိုင်းရပ်စ်ကူညီကယ်ဆယ်ရေးရန်ပုံငွေနဲ့ပတ်သက်ပြီးတော့ဒီနေ့မှသဘောတူညီမှုရချင်မှရလိမ့်မယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာ မာကယ်ကပြောလိုက်ပါတယ်။EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာဗိုင်းရပ်စ်အကူအညီပေးရန်မုံငွေနဲ့ပတ်သက်ပြီးတော့တတိယမြောက်နေ့အဖြစ်နဲ့ဒီနေ့မှဆွေးနွေးနေကြတာဖြစ်ပြီးတော့ချမ်းသာတဲ့နိုင်ငံတွေဘက်ကတောင်းဆိုမှုတွေနဲ့ချိုးချံချွေတာတဲ့နိုင်ငံတွေကြားမှာပြည်လည်မှုတွေဟာပိုများလာနေပါတယ်။ဂျာမနီနဲ့ပြင်သစ်တို့ကတော့ဥရောပသမဂ္ဂရဲ့စီးပွားရေးကိုကယ်တင်ဖို့အတွက် Euro 1.8 trillion တန်ဖိုးရှိတဲ့အကူအညီပေးရေးအစီအစဉ်ကိုသဘောတူညီနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဥရောပရဲ့စီးပွားရေးဟာဒုတိယကမ္ဘာစစ်နောက်ပိုင်းမှာအဆိုးအဆုံးအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဆွေးနွေးပွဲပထမနေ့ရက်ပြီးတဲ့နောက်မှာတော့နယ်သာလန်ဥဆောင်တဲ့ဥရောပမြောက်ပိုင်းကချမ်းသာတဲ့နိုင်ငံတွေကတော့ဒီဗိုင်းရပ်စ်ကူးညီကယ်ဆယ်ရေးအစီအစဉ်မှာဖြတ်တောက်ဖို့အတွက်တောင်းဆိုတာတွေကိုထပ်ပြီးတော့ရှင်းချသွားဖို့ဆန္ဒရှိပုံမရဘဲဖြစ်နေပါတယ်။ ဂျမနီဝန်ကြီးချုပ်အင်္ဂလာမာကာကတော့သူ့အနေနဲ့သဘောတူညီမှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းတော့မှာဖြစ်ကြောင်းဒါပေမဲ့ဘာသဘောတူညီမှုမှမရတာမျိုးလည်းဖြစ်နိုင်တယ်လို့ဆွေးနွေးပွဲတတိယနေ့တက်ရောက်ဖို့အတွက်ရောက်ရှိလာစဉ်မှာပြောကြားခဲ့ပါတယ်ခင်ဗျာ
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ပြည်မှုဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံအတွက်အလံဝေးတွေဆိုပေမဲ့မြန်မာအပါအဝင်တရုတ်ရဲ့အင်းနီချင်းနိုင်ငံတွေအမေရိကန်ရဲ့မိတ်ဆွေနိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေအတွက်သတိထားစရာတွေဖြစ်လာနေတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကပြောပါတယ်။တန်ယုံယာယီတာဝန်ခံ George Sibley ကတောင်တရုတ်ပင်လယ်ကမြန်မာအပေါ်ဘလို့တက်ရောက်မလဲဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုအမေရိကန်တန်ယုံကဇူလိုင်လ18ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာ COVID-19 ကြောင့်ကမ္ဘာတလွှားရုံးကန်နေရတဲ့အချိန်မှာတရုတ်နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုနှိမ်နင်းမှုနဲ့တခြားနိုင်ငံတွေရဲ့အချက်အချာအာဏာကိုမလေးမဆားလုပ်နေတာတွေကစိတ်နှောက်ရှယ်ဖြစ်လာရတယ်ဆိုပြီးတော့သတိပေးထားပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းစီကံကြက်မှတ်မှုမရှိဘဲစိုက်ပျိုးတဲ့တရုတ်မပြောခင်တွေတတ်တုနဲ့တစ်တော်လုပ်ငန်းတွေမှာယင်းနှိမ့်နှံတာမှာအကျင့်ပြည့်ခြားစားမှုတွေပေါ်ပေါက်အောင်လှုပ်ဆောင်နေမှုတွေနဲ့အခြေခံအဆောက်အအုံတွေတည်ဆောက်မဲ့အစားအကျွေးပို့ထူလာအောင်လုပ်ပြီးမြန်မာထက်တရုတ်ကိုအကျိုးရှိစေမယ့်အထူးစီးပွားရေးစုံတွေပေါ်ထုတ်နေတာတွေလည်းရှိတယ်လို့ထောက်ပြသတိပေးထားပါတယ်။ဒါဟာတိတိတသားမဟုတ်ပေမဲ့တဖြည်းဖြည်းချင်းနဲ့အဲ့ဒီနည်းကိုတုံးပြီးအချုပ်ချာအနာဆုံးရှုံးစေမယ့်ခေတ်သစ်နည်းတစ်ခုဖြစ်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကရေးသားထားပါတယ်။ဒီရေးသားချက်အပေါ်မှာရန်ကုန်မြို့တရုတ်တန်ယုံပြောခွင့်ရကပြင်းပြင်းထန်ထန်တုံ့ပြန်ထားတာမှဒီဆောင်မဟာတရုတ်အပေါ်တမင်တက်တဲ့နာမည်ဖြည့်ယုံတာမကတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုနဲ့နှစ်နိုင်ငံဆက်ဆံရေးကိုတွေးခွဲတဲ့လုပ်ရဖြစ်တယ်လို့ဆွဆွေးထားပါတယ်။အမေရိကန်ဟာမြန်မာနိုင်ငံအပေါ်ရင်းယူတန်ခတ်မှုတွေလုပ်ခဲ့ပြီးမြန်မာဖွံ့ဖြိုးရေးကိုထိခိုက်စေရုံသာမကမြန်မာနဲ့နိုင်ငံတကာဆက်ဆံရေးပြည့်အောင်ဖြစ်စေခဲ့တယ်လို့လည်းတုံ့ပြန်ရေးသားထားပါတယ်။မြန်မာနိုင်ငံတွင်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအပေါ်မှာလည်းအမေရိကန်ဘက်ကနာမည်ဖျက်တိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းတုံ့ပြန်ဆွဆွေးထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားတောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်လို့ဒေသရင်းတင်းမာမှုတွေတူးလာနေချိန်မှာပဲမြန်မာနိုင်ငံအခြေစိုက်တန်ယုံကြီးနှစ်ခုကြားမှာအခုလိုအပြန်အလှန်ရေးသားချက်တွေရှိလာတာဖြစ်ပါရဲ့ရှင်ဟောင်ကောင်မှာကိုရိုနာဗိုင်းရပ်စ်တတိယလှိုင်းနဲ့ကြုံနေရချိန်မှာပဲမနေ့ဖြန်တင်းလာနေကစပြီးအိမ်ကနေဆက်ပြီးအလုပ်လုပ်နေကြတဲ့အစိုးရဝန်ထမ်းအလုံးလူချင်းချင်းနေရမယ့်စီကန်းတွေနဲ့ရုံးပြန်တဲ့ရမှာဖြစ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်။ဟောင်ကောင်မှာမနေ့ကတည်းကထေရောဂါကူးစက်သူ100ကျော်ရှိတာပါ။ကူးစက်သူစုစုပေါင်း2000နီးပါးနဲ့သေဆုံးသူက12ယောက်ရှိပါတယ်။ဖိလစ်ပိုင်မှာတော့ဒီကနေ့ကူးစက်သူ2200ကျော်နဲ့သေဆုံးသူ58ဦးရှိပါတယ်။ဖိလစ်ပိုင်ဟာအခုထိတော့အရှိတောင်အာရှမှာတရက်အတွင်းကိုဗစ် -19 ကြောင့်သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။တရုတ်နိုင်ငံမှာဒီကနေ့ COVID-19 ကူးစက်မှုအတည်ပြုလူနာသက်16ယောက်ထဲမှာနိုင်ငံအနောက်ပိုင်းရှင်ကျန်းဒေသကကူးစက်သူ73ယောက်ရှိတယ်လို့တရုတ်မျိုးသားကျန်းမာရေးဌာနကပြောပါတယ်။ Australia နိုင်ငံ Victoria ပြည်နယ်မှာနှစ်ပတ်ဆက်တိုက် COVID-19 ကူးစက်မှုနှုန်းမြင့်လာပြီးတဲ့နောက်လူတိုင်းအိမ်ပြန်ထွက်ရင်နှကောင်းစီးမဖြစ်မနေဝတ်ဆင်ရမှာဖြစ်ပါတယ်။ Melbourne မြို့ကန်တွင်အနေနဲ့နှကောင်းစီးမဝတ်ရင်ဒဏ်ကြေး Australia ဒေါ်လာ200ပေးဆောင်ရမှာဖြစ်တယ်လို့ Victoria ပြည်နယ်အုပ်ချုပ်ရေးမှူး Daniel Andrews ကကြေညာထားပါတယ်ရှင်။အိန္ဒိယအရှေ့မြောက်ပိုင်းအတန်ပြည်နယ်နဲ့အိန္ဒိချင်းနီပေါ်နိုင်ငံမှာမုတ်တုံမိုးကြောင့်စိုးစိုးဝါဝါရေကြီးရေရှမ်းတဲ့အတွက်လူ၄သန်းလောက်နေပါကိုဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်။သေဆုံးသူအနည်းဆုံး189ယောက်ရှိပြီးဒါဇင်နဲ့ချီပြီးပျောက်ဆုံးနေတယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။တရုတ်နိုင်ငံတိဘက်ဒေသအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဖျက်ပြီးတော့စီစစ်တဲ့ဗရမပုတ္တရာမြစ်ရေရှမ်းတာကြောင့်ကောက်ပဲသီးနှံတွေပျက်စီးရပြီးမြေပြိုတာတွေလည်းရှိကြောင်းနဲ့လူသန်းနဲ့ချီပြီးတော့ရွှေ့ပြောင်းပေးထားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နီပေါ်နိုင်ငံမှာတော့ဟိမဝန္တန်ဒေသတဝိုင်မုတ်တုံမိုးကြီးနိုင်ကြောင်းခမန်းထားပြီးနိုင်ငံတောင်ပိုင်းမြေပြင်ဒေသတွင်နေထိုင်သူတွေကိုသတိရှိကြဖို့တိုက်တွန်းထားပါတယ်။ပြည်နိုင်ငံအရှေ့ပိုင်းဟူဝေမြစ်ဒေသဝန်းကျင်မှာလည်းမိုးဆက်တိုက်ရွာသွန်းနေတာကြောင့်ရေကြီးရေရှမ်းမဲ့သတိပေးချက်ကိုဒီကနေ့အဆင့်3အထိတိုးမြှင့်လိုက်ပါတယ်။မိုင်ပေါင်း620လောက်ရှည်လျားတဲ့ဟူဝေမြစ်ကတရုတ်နိုင်ငံအကြီးကစိုက်ပျိုးရေးနဲ့ထုတ်လုပ်ရေးဒေသတွေဖြစ်တဲ့ ချီနန်အန်ဝေးနဲ့ချန်းစုပြည်နယ်တွေကိုဖျက်ပြီးတော့စီးဆင်းနေတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းချုံချင်းဒေသကနေရှိပေကန်ယူတဲ့ရှန်ဟိုင်းထိမိုးတဲတဲထန်ထန်ရွာနေတာသတင်းနှစ်ပတ်လောက်ရှိနေပြီလည်းဖြစ်ပါတယ်။ချန်းစီမြစ်ကြောင်းတခြားဟူပေပြည်နယ်ဝူဟန်မြို့အပါဝင်ပြည်နယ်အတုံများများမှာလည်းရေကြီးရေလျှံနေတဲ့သတိပေးချက်ကိုအမြင့်ဆုံးထုတ်ပြန်ထားပါတယ်ရှင်။ထိုင်းနိုင်ငံမှာထောင်ပေါင်းများစွာသောဆန္ဒပြသူတွေကထိုင်းစစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်ပေးဖို့ရွေးကောက်ပွဲအသစ်ကျင်းပပေးဖို့နဲ့ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့ဗန်ကောက်မြို့လမ်းတွေပေါ်မှာစနေနေ့ကတောင်းဆိုဆန္ဒပြခဲ့ကြပါတယ်။လူငယ်လွတ်မြောက်ရေးအဖွဲ့ Liberation Youth ကဥဆောင်စီစဉ်တဲ့အဲ့ဒီဆန္ဒပြပွဲဟာမတ်လတုန်းကထိုင်းနိုင်ငံကကိုရိုနာဗိုင်းရပ်စ်အရေးပေါ်အခြေအနေကြီးညာခဲ့ပြီးနောက်ပိုင်းမှာအကြီးအမားဆုံးဆန္ဒပြပွဲလေးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးတာမြင့်ချက်တွေနဲ့လူချင်းခက်ခွာခွာနေရမယ့်စီကံတွေကထိုင်းအစိုးရရဲ့ဗိုင်းရပ်စ်ထိန်းချုပ်ရေးကိုအထောက်အကူပြုစီသလိုဆန္ဒပြပွဲတွေကိုတားဆီးရမှာလည်းလက်နက်တပွဲအသုံးပြုနေတာဖြစ်ပါတယ်။စနေနေ့ကတော့လူ2500လောက်ဟာလူစုလူဝေးမလုပ်ဖို့တားမြင့်ထားတာကိုဆန့်ကျင်ပြီးဗန်ကောက်မြို့ကဒီမိုကရေစီအထိမ်းအမှတ်အဆောက်အဦအနီးမှာစုဝေးပြီးတော့အစိုးရဆန့်ကျင်ရေးကြီးကြော်တဲ့တွင်နဲ့ပိုစတာတွေခိုင်းဆောင်ပြီးသူတို့ရဲ့လူလာချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြပါတယ်ရှင်သောတာရှင်များရှင်တင်းငွေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်ကျမကဆုမမရှင်ဒီကနေ့ကြာရောက်တဲ့83နှစ်မြောက်အာဇာနည်နေ့အခမ်းအနားကမ္ဘာကရောဂါ COVID-19 ဖြစ်နေတဲ့အချိန်မို့လို့အရင်နှစ်တွေနဲ့မတူဘဲလူစုလူဝေးကန့်သတ်ချက် social distancing ကျန်းမာရေးစည်းကမ်းချက်တွေနဲ့ကျင်းပခဲ့တဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်
။ဟောကြားဆန္ဒတကွအာဇာနည်ကောင်းဆောင်ခြင်းနဲ့အားစိတ်နှံ့မြောက်ရေးသူ
လူရည်1948ခုနှစ်ဇူလိုင်လ19ရက်နေ့မနက်10:38မိနစ်မှာလုံခြံတပ်ဖြတ်ခံလိုက်ရတဲ့ဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီး၉ဦးကြာဆုံးခဲ့ရတဲ့နှစ်ပေါင်း83နှစ်ပြည့်အာဇာနည်နေ့အခမ်းအနားကိုဒီကနေ့ရန်ကုန်မြို့အာဇာနည်ဗိမာန်မှာကျင်းပနေတာဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်လွတ်တော်ရဲရဲကဥက္ကဋ္ဌတွေနဲ့တက်မတော်ကောက်ွေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုက်ကိုတိုင်တက်ရောက်ကားတော်ပြုခဲ့ပါတယ်။နိုင်ငံတော်ဤတိုင်းပြည်ငယ်ပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့သမီးအဖြစ်မိသားစုအနေနဲ့တက်ရောက်ကားတော်ပြုခဲ့ပြီးအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုတွေလည်းအသီးသီးလာရောက်ကားတော်ပြုကြပါတယ်။ဒီနေ့2020ပြည့်နှစ်မှာကြာရောက်တဲ့83နှစ်မြောက်အာဇာနည်နေ့အခမ်းအနားကတော့ကမ္ဘာကရောဂါ COVID-19 ဖြစ်ပွားနေချိန်နဲ့တိုက်ဆိုင်တာကြောင့်ညနေဖုန်းနှာခေါင်းစည်းတွေတက်ဆင်ကြရပြီး social distancing ကျန်းမာရေးစည်းကမ်းချက်တွေနဲ့အတူအခမ်းအနားကိုကျင်းပခဲ့တာဖြစ်ပါတယ်။အာဇာနည်ဘိမ်းမှာကျင်းပခဲ့တဲ့အာဇာနည်နေ့အခမ်းအနားကိုကိုယ်တိုင်တက်ရောက်ပြီးလွမ်းသူပန်းခွေချအလေးခါတော်ကပြုခဲ့တဲ့ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကဒီနေ့အာဇာနည်နေ့အခမ်းအနားထူးခြားချက်ပြောပြပါတယ်။
ဒီနှစ်အာဇာနည်နေ့ကတော့သူကကိုဗစ်ရောဂါထိန်းချုပ်ရတဲ့အချိန်နဲ့လဲတိုက်ဆိုင်နေတဲ့အခါကျတော့သူကားပေါ်မှာထိုင်ဆောင်ပြီးတော့သူတို့ခေါ်တဲ့အခါကျမှပဲကားနဲ့သွားပြီးတော့ဟိုတန်းခွေချအလေးပြုကိုကားပေါ်ကိုပြန်တက်ပေါ့လေဒါကတော့ဒီနှစ်အတွေ့အကြုံပါခင်ဗျကျွန်တော်တို့အတွက်သင်္ကန်းစာယူကြတွေအများကြီးကျွန်တော်တို့ခြံထားခဲ့တယ်လို့ကျွန်တော်တို့ဟိုခံစားရပါတယ်အခု83နှစ်ဖြစ်လာတဲ့အချိန်မှာကတော့တကယ်ဆိုရင်လွတ်လပ်သောနိုင်ငံတကာများအနေနဲ့ဒီအင်ဒီဂျင်းနိုင်ငံတွေနဲ့ရှင်ရင်တော်မှအများကြီးဖွံ့ဖြိုးတိုးတက်ပြင်မာလျက်နဲ့နိုင်ငံရေးပဋိပက္ခလက်နက်ကိုင်ပဋိပက္ခတွေအကြောင်းကျွန်တော်တို့နိုင်ငံဟာအခုလိုမျိုးဒီများနဲ့တန်းတူမရှင်နိုင်တဲ့အောက်ကျနောက်ကျဖြစ်နေရတဲ့အခြေအနေကိုသင်ခန်းစာယူတဲ့နယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ခင်ဗျ။
ဒီနေ့အာဇာနည်နေ့အခမ်းအနားမှာနိုင်ငံတော်သမ္မတလွှတ်တော်အသီးသီးကဥက္ကဋ္ဌတွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်တက်ရောက်ခဲ့တဲ့အပေါ်နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရမျိုးသိန်းကသူ့သုံးသက်ချက်အမည်ပြောပြပါတယ
်။ဒီနေ့အာဇာနည်နေ့မှာပေါ့လေဒီအစိုးရပိုင်းကရောဒီလွှတ်တော်ပိုင်းကရောတမတော်ပိုင်းကရောအကြီးအကဲတွေစုံစုံညီညီနဲ့တက်ရောက်တာဟာကောင်းတဲ့လက္ခဏာတရားလို့မြင်ပါတယ်။ဒီနှစ်ကရွေးကောက်ပွဲလုံးမဲ့နှစ်ဖြစ်တဲ့အခါကျတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတွေလည်းအရေးကြီးတဲ့နှစ်တစ်နှစ်လို့ပြောလို့ရတယ်ပေါ့လေ။အဲသို့တော်လည်းပဲတစ်ဖက်က COVID-19 ကပ်ရောဂါလည်းရှိနေတဲ့အခါကျတော့အချင်းချင်းပြီးလို့ရတဲ့သဘောမျိုးတွေလည်းတွေ့ရတယ်ပေါ့။ကျွန်တော်အမြင်ပေါ့လေအာဇာနည်နေ့မှာတော့ဒီဗိုလ်ချုပ်ဆန်းချမှတ်ခဲ့တဲ့လမ်းစဉ်နဲ့ပေါ့လေပြည်မီအောင်ဗိုလ်ချုပ်ဆန်းရဲ့တမီးဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လက်ရှိခေါင်းဆောင်တွေအနေနဲ့အလေးနဲ့ထားပြီးတော့ဖော်ဆောင်ဖို့လိုအပ်တယ်လို့မြင်တယ်
မြန်မာပြည်သူတရလုံးကအာဇာနည်နဲ့ရောက်လာပြီးဆိုရင်ဝမ်းနဲ့ကြေကွဲစာနဲ့ကျင်းပကြပြီမဲ့လို့ဗိုလ်ချုပ်ပေးခဲ့တဲ့ပင်လုံကတိကဝတ်တွေကိုအကောင့်ထဲပို့ဖို့လိုတယ်လို့ရှမ်းပြည်နယ်ပြည်ပေါ်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟာဦးရဲထွန်းကအခုလိုပြောပါတယ
်ဒီနေ့လိုနေ့မှာဗိုလ်ချုပ်ဆန်းတို့အာဇာနည်တွေတာဆုံးသွားတာကိုကျွန်တော်ကလွမ်းချုပ် သာသာတဲ့အနေနဲ့ဟိုရွမ်းသူတန်းဝေသွားချရုံမဟုတ်ဘဲနဲ့ဘိုလ်ချုပ်တို့သိသွားတဲ့သင်လုံတတိကွတ်တွေကိုဖြည့်ဆည်းပေးဖို့เนาะသူတင်တော့အခုဒီမိုကရေစီဖက်ဒရယ်စနစ်ပေါ့ရောက်အောင်ချီတက်မယ်ဆိုတဲ့တန်တိတ်ထန်နဲ့တိုင်းသားတွေနဲ့အတူလုပ်ပေးနိုင်လို့ရှိရင်တော့ပို့ပြီးတော့တင့်လျော်လိမ့်မယ်လို့ကျွန်တော်ကထင်ပါတယ်
အာဘာနီကောင်းဆောင်ကြီးတွေကြာဆုံးခဲ့ရတဲ့မနက်10:38မိနစ်အချိန်မှာတော့ပြည်သူတွေဟာမိမိတို့ရောက်ရှိတဲ့နေရာတွေမှာငြိမ်သက်စွာရပ်ပြီးအလေးကာရဝပြကြသလိုမော်တော်ယာဉ်တွေလည်းအဆက်မပြတ်ဝန်တီးပြီးဝမ်းနဲ့ကြောက်အထိမ်းမှကြာတာဖြစ်ကြပါတယ်ဒီလိုမျိုးပြည်သူတွေအနေနဲ့အာဘာနီကောင်းဆောင်ကြီးတွေကိုအခုချိန်ထိအလေးကာရဝပြနေကြတဲ့အနေအထားကတော့ဂုဏ်ယူစရာဖြစ်ပါတယ်လို့သတင်းစာဆရာဦးတီဟာသွေးကတုံ့ပြန်ပါတယ်
လူမျိုးကျွန်တော်တို့ဒီ COVID-19 ကာလလိုမျိုးပေါ့နော်ကန့်တတ်တည်တဲ့နေရာတဲ့ကာလမှာတော့လူတွေကကိုယ်ချီတဲ့နဲ့ကိုယ်စိတ်တဲ့နဲ့ကိုယ်ကြောက်တဲ့နေရာမှာဒီလူမျိုးကျင်းပပြီးတယ်ဆိုတာအခက်အခဲတွေရှားမှာကျွန်တော်သိတဲ့အားရပြီးတယ်
83နှစ်မြောက်အာဇာနည်နေ့အခမ်းအနားနဲ့အာဇာနည်ကောင်းဆောင်ကြီးတွေကိုရည်စူးဆုံးကပ်လူသားတွေကိုတော့နိုင်ငံနဲ့အဝမ်းပြုလုပ်ကျင်းပခဲ့ကြပါတယ်ရှင်ကျွန်မစုမွန်ပ
ါ COVID-19 ကာလအတွင်းထိုင်းမြန်မာလာအိုဆောင်ရရွှေတရီကန်နဲ့မဲခေါင်မြဝန်းဒေသမှာမူရစေဝါတန်နဲ့ချီပြီးအမြောက်များထုတ်လုပ်နေကြောင်းထိုင်းမူရနေနေဂျူရိုကဒီအပိုင်းတွင်ထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတင်ပြပေးပါမယ်။ကျမအေးမှာပါ။ကမ္ဘာတဝန်းလုံးမှာကိုဗစ် -19 ရောဂါကပ်စိုးကိုရင်ဆိုင်နေရတာကြောင့်နိုင်ငံအနေကအစိုးရတွေဟာရောဂါထိန်းချုပ်တိုက်ချဲ့နိုင်ရေးအတွက်အစွမ်းကုန်လှုပ်ဆောင်နေကြတဲ့အချိန်ထိုင်းမြန်မာလာအိုနေဆက်ချင်းထိစပ်နေတဲ့ရွှေတရီကန်ဒေသကမူရရာဇာတွေကတော့စိတ်ကြွစီပြားအိုက်ဒင်းယူစားတဲ့မူရစေးတွေကိုပုံမထုတ်လုပ်နေတာကိုတွေ့ရပြီးထိုင်းနိုင်ငံအတွင်းစိတ်ကြွစေးပြားပေါင်းတန်းနဲ့ချီပြီးဝင်ရောက်လာနေကြောင်းထိုင်းမူရနေနေရေးဘျူရိုရဲ့အတွင်းရေးမှူးနီယုံထန်စီဆွတ်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။က
ံတက္ကံကပ်လက်လူအနောက်ဘက်โดยใช้นโยบายทางประเทศจุลุกนะครับในขณะนี้เนี่ยประเทศไทยเนี่ยเราร่วมกับประเทศโขนะครับก็คือจะมีเวียดนามกัมพูชาลาวเมียนมานะครับ
ไทยနိုင်ငံမှာကမူရစေဝါထုတ်လုပ်တာမရှိပါဘူးထိုင်းမြန်မာလာအိုထိစပ်နေတဲ့ရွှေတရီကန်ဒေသကနေမူရစေဝါတွေအများဆုံးဝင်ရောက်လာနေတာဖြစ်ပါတယ်။အဲဒီကနေတဆင့်နိုင်ငံတကာကိုတဆင့်ပို့ဆောင်နေတာကြောင့်ထိုင်းကဂျားခန်နိုင်ငံလို့ဖြစ်နေပါတယ်ဆိုပြီးပြောဆိုသွားတာပါ။COVID-19 ကရေးပေါ်ကာလမှာအပြင်ထွက်မရဖြစ်နေကြတဲ့တောင်ပေါ်တိုင်းရင်းသားတွေနဲ့ထိုင်းလူငယ်တွေကြားမှာလည်းစိတ်ကြွစေကြသုံးဆွဲမှုတွေပုံမများကြလာနေတယ်လို့လည်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံမူရနေနေရဲ့အစည်းအဝေးမှာနှစ်လအတွင်းရွှေတရီကန်ဒေသကနေဝင်လာတဲ့မူရစေဝါမျိုးစုံဖမ်းမိတဲ့အရေးအတွက်ကိုဖော်ပြရမှာဇွန်လနဲ့ဇူလိုင်လအတွင်းမှာ ICE 5တန်နဲ့စိတ်ကြွစေကြအလုံးကြီးပန်း30ကျော်ဖမ်းမိခဲ့ကြအောင်အလားတူမြန်မာနဲ့လာအိုဆိုရတွေကလည်းစိတ်ကြွစေးပြားနဲ့စိတ်ကြွစေးထုတ်လို့ရမှာရောစက်ဓာတ်ဥစေးတွေအမြောက်များဖမ်းဆီးရမိခဲ့ကြအောင်ထိုင်းမှုရဲ့နေနေရေးဘျူရိုရဲ့ဇူလိုင်လ18ရက်နေ့မှာပြုလုပ်ခဲ့တဲ့အစည်းအဝေးမှာပြောဆိုသွားပါတယ်။ရွှေတရီကန်ဒေသကနေထုတ်လုပ်နေတဲ့မူရစေးစက်ရုံတွေကိုမဲခေါင်မြောက်တစ်လျှောက်မှာလဲမူရကုန်တယ်တွေကတိုးမြင့်တိဆောက်လာနေတာကြောင့်ဒေသအတွင်းမှာမူရစေဝအနေနဲ့ဟာပေါ်မကြီးမလာနေပြီဆိုပြီးထိုင်းမှုရဲ့နေနေရေးဘူရိုကထောက်ပြထားပါတယ်။2020ခုနှစ်မဲခေါင်မြဝမ်းတလျှောက်မှာတရုတ်ထိုင်းမြန်မာလာအိုဗီယက်နမ်ကမ္ဘောဒီးယားရွှေတရီကန်စစ်စင်ရေး1511လို့ခေါ်တဲ့6နိုင်ငံပူးပေါင်းနေနေရေးကာလမှာစိတ်ကြွစေးပြားပေါင်းတန်းပေါင်း300ကျော်အိုက်မူရဲ့ဈေးဝါ73တန်နဲ့ဘိန်းဖြူတန်ခွဲဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းနိုင်ငံကထုတ်ပြန်ခဲ့ပါတယ်။ထိုင်းနဲ့မြန်မာပတ်ဝန်းနဲ့6နိုင်ငံအတွင်းမှာဖမ်းမိထားတာကတော့မူရစေဝါထုတ်လုပ်ရမှာအသုံးပြုနေတဲ့ဓာတုပစ္စည်းပမာဏဟာစိတ်ကြွစေးပြားတန်းပေါင်း1000လောက်ထုတ်လုပ်နိုင်တယ်လို့ပြောဆိုထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုဆက်ပြီးမြန်မာအရေးရှင်တွေကအစီအစဉ်ကိုနားဆင်ရမှာပါကျွန်မခင်မျိုးသက်ပါမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍအတွက်ကိုဗစ်ကာလမှာချထားပေးမဲ့ထောက်ပံ့ငွေနဲ့လေယာဉ်လုံသားတွေကိုစက်ပစ္စည်းကိရိယာတွေတက်ဆင်ပေးတဲ့နယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကအကြံပြုပါတယ် ဘလို့လုပ်ငန်းတွေမှာဘလို့ပုံစံနဲ့တက်ဆင်ပေးနိုင်မှာလဲနားဆင်ပါလေ
ဒီမှာနေကတက်စကရီယာတွေနဲ့ပံ့ပိုးပြဖို့လိုရပေါ့နော်ဆိုတော့အကြီးအမားမစင်စားပဲနဲ့တနိုင်တစ်ပိုင်းကိုဘလို့လေးစက်တစ်စီတွေကိုဘလို့ပုံစံနဲ့ဒီစိုက်ပျိုးရေးကဏ္ဍအတွက်ပံ့ပိုးပေးလို့ရတယ်ဆရာ
ဟုတ်ပြီကြည့်လိုက်လို့ရှိရင်တော့စက်ပြေးစစ်စစ်ကတော့လန့်သွားတော့ဘလောက်မကုန်နဲ့ဘလောက်အများကြမလဲနော်ဆိုတော့အကိုင်းတာတစ်ခုသိန်း30ပတ်ဝန်းကျင်ဆိုလို့ရှိရင် transaction လေး transaction design လောက်ဝယ်လို့ရတော့နော် transaction set electron transaction ဝင်လို့ရတယ်သိန်း30လောက်ကုန်မယ်ဆိုလို့ရှိရင်ကျွန်တော် dryer လေးတွေဝယ်လို့ရတယ် dryer ဆိုတဲ့အချောက်ခံစက်ဒါလည်းလိုတယ်ကျွန်တော်ရာသီဥတုမမှန်ဘူးလေကျွန်တော်ရိတ်ပြီးမှဒါရာသီဥတုသူကျွန်တော်အစိုးမရတော့ဂျေသိန်းဂျေစိုက်ပြိုးချိန်မှာဟောက်ပြန်ဂျေစိုက်ပြိုးချိန်မှာမိုးခုံသွားမယ်ရည်သိချင်မှာမိုးရေရရွာလာမယ်အဲ့ဒီမှာဒုက္ခရောက်တော့ပဲဗျာတိုက်ပြိုးချိန်မှာရေလိုမဲ့ဆိုရင်ရေစစ်တဲ့နေနဲ့ဒီရောက်ရေရည်နဲ့စက်ကရိယာနဲ့တင်ပေးလိုက်ရည်သိချင်မှာမိုးရောက်မဲ့ဆိုရင်ဒါလည်းမိုးမရောက်ခင်မှာကျွန်တော်တို့ကစက်ကရိယာနဲ့မြင်မြန်ဆန်းဆန်းရည်သိချင်ချွေလေးလိုက်အဲ့တော့ဒီစားရီကကျွန်တော်တို့ကရာသီဥတုကိုလည်းကျွန်တော်တို့တို့ဝရာသီဥတုရှောင်းရရောက်တယ်နောက်ပြီးတော့ဒီလုံသမားတွေရှားတဲ့ဟာကိုလည်းကျွန်တော်တို့ဖြည့်ဆင်းတယ်ဘလောက်ကုန်လဲဆိုတော့ကုန်တယ်လေသမားကတော့လက်တူမရုံးမြတ်ပြီအပြားမကိုကျွေးထူနေတယ်လေသမားတော်လေသမားတို့သွားပြီးတော့ကျွန်တော်တို့ဒါကိုလုပ်မယ်ဆိုတော့စိတ်ကူးရင်ဆန်တယ်လို့ပြောမယ်။ဒါပေမဲ့ကျွန်တော်တို့ကလေသမားတစ်ယောက်မနိုင်ရင်အုပ်စုလိုက်လေသမား Task Force ခေါ်တာပေါ့နော်။လေသမားစိတ်ဝင်စားလေသမားအဖွဲ့အစည်းဖွဲ့လိုက်ပြီးတော့အဖွဲ့အစည်းကိုဒါနိုင်ငံတော်ကအဖွဲ့အစည်းကိုမူတည်ပြီးတော့ဂျပန်မှာဒီလိုပဲလို့ဂျပန်ကကျွန်တော်ပြောခဲ့တဲ့ Core Facility တွေဒီဒါသူ့မှာတစ်ခုပဲစောင့်ပေးတယ်။ဒါကြောင့်လေသမားအဖွဲ့အစည်းကထိမ့်နေတယ်။လေသမားအဖွဲ့အစည်းကအားလုံးလေသမားတွေလာသမျှတုံ့ပြန်စီတွေကိုစစ်ကြောတက်စင်ထုတ်ပေါ်ပြီးတော့တင်ပေးတယ်။ဒီလို Honesty နဲ့ reality တိုက်မိချစ်တဲ့စိတ်ကလေးရှိတဲ့တောင်ပြည်သမားတွေအများကြီးရှိပါတယ်။အဲ့ဒီလူငယ်ဖွဲ့စည်းတဲ့များဖွဲ့စည်းမယ်။ကြောက်ကြောက်တင်ရှားမြင်လာတဲ့အဖွဲ့တော့ water user group ဆိုတော့တင်ရှားရစမှာ။ဒီ water user group ကရေရရှိရမှာနေမှာဒေသမားတွေအစုဖွဲ့လေးတွေကပူးဆောင်ပြီးလုပ်တာ။အဲ့ဒီဖွဲ့လေးတွေကသူ့ဖွဲ့လေးတင်ရှားတယ်ကောင်းတယ်။ဆိုတော့အဲ့လိုမျိုးကြာကျွန်တော်ဒေသမားအစုဖွဲ့ကိုဒါဒီ set PC တွေကလေးကိုတက်ဆင်ပေးလိုက်မယ်။တိတ်အများဆုံးကံပေါ့ခုနဆရာပြောတဲ့ကတွက်ကြည့်ရင်တိတ်4-5ရာပြင်မရှိဘူး။ဆိုတော့ဆမောသေးစားလေးတင်းတင်းကားဆိုပါရှိမှလို့ကျွန်မအခုဆိုရင်တို့နိုင်ငံတော်ကပံ့ပိုးမှာတန်ပေါင်း100 billions တရားကိုတို့ခွဲဝေပေးဖို့ဆိုတော့သူအနေနဲ့တော့တို့ကတော့ဒီမြို့စီလေးတွေပေးပြီးတော့ home garden လေးတည်ဆောင်ဖို့လုပ်တာပါဗျာဒါလည်းကျွန်တော်ထောက်ခံတယ်ဒါလည်းကျွန်တော်တို့လိုအပ်တယ်ဒီသမားတွေမှာဘဲမှမသွားတဲ့ဟာအိမ်ထဲမှာအိမ်ကိုယ်အိမ်ခြံလေးလုပ်ပြီးတော့ home garden လေးနဲ့စိုက်ပျိုးစမယ်အဆင်ပြေတယ်ကိုယ်အိမ်လည်းဆင်ပြေတယ်အဲတခြားလည်းသွားမရဘူးဒါပေမဲ့ထွက်လာတဲ့ဟာကိုဒီဥစ္စာကိုဘယ်လိုသိပ္ပတ်လုပ်မလဲဆိုတော့ the body knows ဘူးမှမသိသေးဘူးဒါပေမဲ့အဲ့ဒါလည်းပြေးအဲ့ဒါပြေးတာလည်းသိပြီးတော့ကြားရမှာမဟုတ်ဘူးစောစောကဒီမျိုးစေးလေးတွေပြေးတာဒီတရားစီပဲသူစိုက်လို့ဆင်ပြေးသွားမယ်ဒါပေမဲ့တကယ်လို့ခုနစက်ကြီးကဆင်ပြေးလိုက်လို့ရှင်ဒီစက်ကြီးကဒီသူထိမ့်သိမ့်တဲ့ကာလအလျောက်ကြိုက်တွဲတဲ့လူရဲ့အကျိုးရှိတဲ့လျောက်ကိုရေရှည်မှာဒီတဲ့သမားစုရဲ့မနိုင်ဝန်ထမ်းနေရတဲ့ကွာကိုကုညီမှာဖြစ်တဲ့အတွက်ဒီစက်ကြီးကိုဒီခုတည်းကအဲ့ဒီအဖွဲ့အစည်းလေးတွေများတက်ဆင်ပေးမှဆိုရင်ဒီစားတော်တော်ကိုအဆင်ပြေတဲ့လုပ်ငန်း second option လေသမားပြီး ready မရှိသေးဘူးသိပညာမရှိဘူး maintenance မလုပ်တတ်ဘူးဆိုရင် second option ကကျွန်တော်တို့အင်္ဂလိပ်လိုတော့ leverage ဆိုဆိုမှိုင်းပြီးလိုက်တဲ့ unit တစ်ခုကိုတိုးပေါအောင်လုပ်တာပြီးလိုက်တဲ့နိုင်ငံတော်ပေးတဲ့ပစ္စည်းပစ္စည်းကိုမျိုးစည်းလေးမျိုးစားဝေပြီးပေးလိုက်တာမှဒါနဲ့လမ်းဆုံးသွားမယ်စားဒီ leverage ခေါ်တဲ့ဒီနိုင်ငံတော်ရဲ့ပေးတဲ့ပစ္စည်းကိုအတိုးပွားပြအောင်ဆိုရင်ဘယ်လိုတွေလုပ်တတ်လဲဆိုရင် contract farming ခေါ်တဲ့နိုင်ငံတော်မှာရှိတဲ့ contract farming လုပ်နေတဲ့ Myanmar Rice Federation မြန်မာနိုင်ငံစံတမတင်းဖွဲ့တော့ကီယာရှိဝါလိုကုမ္ပဏီကြီးတွေအများကြီးရှိတယ်เนาะဒီ contract farming နေတာ contract farming ဒီစနစ်ကြတဲ့ data နဲ့စဉ်းစားထင်သားမြင်သားအင်းချင်းနေတာဆက်လို့စက်ကြီးရကင်တွေတာဆက်လို့အကျိုးရှိအောင်လည်းမာမြင်တဲ့လူပဲစိုက်သူတို့ကအားလုံးစင်းအင်းအားအင်းအားနဲ့စိုက်ပြီးတော့များမျိုးနှစ်ဖက်ကျိုးစီဝါတိုးပွားပြီးတော့လုပ်စိုက်ဒီငွေဒီပြောင်းပြတ်မသွားဘူးသူတို့ဆိုရင်ဇာခုနပြည့်တဲ့ငွေဒီသင်္ကာမြန်လာရှိမြေရှိခံမယ်ဒါမှမဟုတ် UNOPS ခေါ်တဲ့ကုလသမဂ္ဂထောက်ပံ့ Lift Funds ခေါ်တဲ့ဟာတွေ USAID ဆိုတဲ့ဟာတွေ JICA QUICA ဆိုတဲ့ NGO တွေအများကိုအပြည့်ကိုထောက်ပံ့အဲ့ပုံကိုအဲ့အဖွဲ့အစည်းတွေနဲ့စောစော COVID ထောက်ပံ့နေများပေါင်းစပ်ပြီးတော့အဲ့ဒီပညာရှင်တွေနဲ့ဘယ်လိုသင်္ကာမြန်လာရှိတဲ့မပြောင်းပြက်မပြည့်စည်တဲ့ရေရှိခံတဲ့စိုက်ပျိုးကုန်ထုတ်လုပ်ငန်းကြီးတစ်ခုလုပ်ဖို့ကောင်းကောင်းလုပ်လို့ရတယ်ဆရာ
အစိုးရကဘီလျံ100စိုက်ပျိုးခန္ဓာအတွက်ပေးမယ်ဆိုတော့ဒီဟာမှာသူတို့ကအတိတ်က home garden လို့ခေါ်တဲ့ဗမာလိုတော့ဒီပုတ်ဟိုအိမ်နောက်ဖေးဈေးဆိုင်တည်တဲ့အလုပ်ပေါ့ဗမာနိုင်ငံမှာလို့ရအောင်ပုံမှန်လမ်းရှိပါတယ်လား ဲ့ဒါလေးနည်းနည်းပြောပြပြပေးပါရှင
်။ဒါနဲ့ကျွန်တော်ကောင်းဆောင်ရေးကိုကြောင့်စာအင်တာဖေ့စ်စိုင်းတဲ့သူကစာပြီးတည်းဆိုကိုလောက်ခိုင်းတာ။ဒါပေမဲ့အခုဘာဖြစ်လို့ဒီဥစ္စာဒီလိုမျိုးမလောက်ချရလဲဆိုရင်ရေအကန့်သက်ရှိတယ်။စိုက်ပြရတဲ့အချိန်မျိုးမရနဲ့။စိုက်ပြရရနိုင်အောင်စီလံပေးဖို့လိုတယ်။နောက်ပြီးတော့ဒီလောက်တဲ့လူတွေရဲ့ဈေးကွက်ပေါ့နော်ထွက်လာတဲ့ဟာကိုကျွန်တော်တို့ကထွက်လာတဲ့ကော်မတီကိုတူတူကန်ကန်ငရုပ်လုပ်မယ်ရုပ်ပြီးလုပ်မယ်ချင်ပေါင်းလုပ်မယ်အားလုံးကဒါပဲလို့ပဲဘူးပဲဖီယုံတခွားအားလုံးဒီပြိုင်နဲ့ထွက်လာတောင်းလို့မရဘူးစားတဲ့လူကလည်းအတိုင်းအတာတစ်ခုပဲစားမှာဘာဘိုက်ပြင်ဝဲမရှိတော့ကြောက်ဒါတွေကကျွန်တော်အင်္ဂလိပ်မှာကြုံရတယ်အင်္ဂလိပ်မှာလည်းခန်းကျင်နေတဲ့ဒီဘုံတစ်ကောင်ပြည်တွင်းပို့တဲ့ပြန်ပင်ရုပ်ပြီးပို့လို့မရတဲ့ခါကျတော့ဒီဘုံတစ်ကောင်နဲ့ဒီတိုင်းပုတ်သွေးပျက်စီးသွားတယ်လေတော့လုတ်ပြီးတော့ရံမြောက်တဲ့ဟာမျိုးတွေဒီလိုမျိုးဖြစ်သွားမဲ့ဟာကဘာလဲဆိုတော့ value chain စပြီးတော့ site တာနေပြီးတော့ဈေးကွက်အစီမံလိုတာပေါ့ဆရာမရဲ့အခုကဈေးကွက်တွေရတယ်ပြင်ပမှာပိတ်နေတော့ border ပိတ်နေတော့ပတ်လိုက်ဟာတော့ဒီဘာပြရလို့ဝအောင်စားမှာနော်ဒါပေမဲ့ရေရှင်မှာတော့ဒီပတ်လာတာကိုကျွန်တော်တို့ကနိုင်ငံတကာလိုအပ်ချက် standard နော်ဒီ residue ခေါ်တဲ့စိတ်တော့ကင်းတဲ့ဤနန်တွေနဲ့ထုတ်နိုင်မယ်ဆိုရင်တော့ဈေးကွက်ရှာနိုင်မယ်ဆိုရင်တော့တော်တော်ကောင်းတဲ့အလားလာကောင်းတဲ့တိုက်ပြေးထုတ်လို့ရလို့များတစ်ခုပါပဲဒီဥစ္စာသို့တော့ဒီဥစ္စာကိုဘလူးအလုပ်မှလည်းဈေးကွက်ဘလူးလောက်အောင်ဆိုရင်တော့ဒီနေ့ကျွန်တော်တို့အနေထားဈေးကွက်နေထားကြည့်လိုက်ရင်အားရစရာမရှိဘူးဆရာမခင်ဗျာအားလုံးကဒီ pilot track ခေါ်တဲ့ယူနှစ်ခုနှစ်ဖက်စာချုပ်ချုပ်ထားတဲ့ဈေးကွက်မှာမဟုတ်ပါဘဲနဲ့သူတို့ကြာရဈေးကိုသူတို့ပေးတဲ့ကြိုက်သူတို့ပေးတဲ့ဈေးမှာယူနေရတဲ့ဈေးကွက်သွားလုံလုံနေရတဲ့အတွက်ဒီဈေးကွက်မရေမရမသိသိရှာမှုအောက်မှာကျဲကျွန်တော်တို့ကဒီစိုက်ပြေးရမတွေ့တဲ့ကလည်းရှိတယ်ဆိုတော့ဈေးကွက်ကိုလည်းခုနရေနဲ့စက္ကရာလို့လို့ဈေးကွက်ကလည်းအဓိကပဲဒီပစ္စည်းတွေကိုပတ်မဲ့ဈေးကွက်ကိုလည်းနိုင်ငံတော်ကအပြန်အလှန်စီးပွားရေးကိုတာစနစ်မဟုတ်ဘူးကျွန်တော်တို့ပေးသမျှယူရရောင်းရမယ်စနစ်ထက်အပြန်အလှန်အချိန်မရွေးဘူးကျွန်တော်တို့ကအချိန်နဲ့ကိုက်စိုက်ပြေးထုတ်လုပ်နိုင်တဲ့သူတို့ကျင်တဲ့ပစ္စည်းကိုကျွန်တော်တို့ကအချိန်ကိုက်စီမံစိုက်ပြေးထုတ်လုပ်နိုင်တဲ့စနစ်မရောမရှင်းဒါလိုပဲပြောလို့ရမယ်ဆရာမခုရီမြောက်သေးဘူးဆရာဘယ်လိုမှမရောက်သေးချေဟိုချေနှစ်ပေါင်းများစွာ90လောက်တည်းကယနေ့ထိပဲတရုတ်ပြည်စီဒက်ဆန်မှာသူကတရုတ်စီဝိုင်းသမားတွေပေးသမျှယူပြီးတော့လုပ်နေရတဲ့အနေထားအနေလွတ်မယ်အခုကတော့ဘလို့ကပိတ်လိုက်တဲ့အတွက်တော့ပိုတော့ဆိုးသေးတော့ဆရာနော
်ဒီအိမ်နောက်ပေးဈေးဆိုင်တည်တဲ့ဥစ္စာဥပမာလေးနည်းနည်းပြောပြပေးပါဆရာဘယ်နိုင်ငံမှာလုပ်နေလဲဆရာ
အော်အဲ့ဒါကအိန္ဒိယနိုင်ငံမှာအိန္ဒိယဆိုတာကဒီလောက်ကိုသူတို့တန်သမားတွေကိုပေးလို့တာတော်တော်ကြာပြီအိန္ဒိယနိုင်ငံကြီးရဲ့ခေါင်းဆောင်တွေဒီအလုံးကိုအုံနောက်ပြေးတယ်သူတို့အားလုံးကိုရေရအောင်လုပ်ပြေးတယ်တပြိတော့အိန္ဒိယကြီးကြီးမားတဲ့ဟာကြီးရေအားလုံးရောက်တယ်ရောက်တော့လူတွေကအိမ်ငွေနဲ့မှာသိနေနေစိုက်ကြတယ်နောက်စားသုံးတဲ့ဒမန်းကလည်းသူတို့ဒီအားလုံးကဟင်းသီးရဲ့စားတဲ့စားသုံးတဲ့ပြည်သူပြည်သားများဖြစ်တဲ့အတွက်သူတို့ပြည်မြဲမှာဝင်အဆင်ပြေတယ်ကျွန်တော်တို့ပြည်သေးကတော့ဆက်မဟင်းသီးရဲ့စားတဲ့လူကတိတ်မရှိတော့ခုနပူရှန်တဲ့ဟာကြီးစပလတ်စကီပူတဲ့ဟာကိုကျွန်တော်ဘလို့ဒါကိုအကျိုးရှိအောင်ထပ်ကုန်နေနဲ့ဘလို့လို့မလဲဆိုတာပဲရေးကြည့်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာဆိုတော့ home garden ကဒီအိမ်နောက်ပြီးဈေးဆိုင်တည်တဲ့သဘောပေါ့နော် home garden ဆိုတာနဲ့ project တွေနဲ့ထွက်လာတဲ့ ocean နဲ့ပစ္စည်းတွေကိုဘလို့လို့ရင်ကောင်းမလဲဆရာအကြံပေးပ
ါဒီရှမ်းပြည်မှာရှမ်းပြည်ရဲ့ကျွန်တော်ကလောအောင်မန်ကလောပင်တရားအဲ့ကနေဆင်းသွားလို့ဆိုရင်မိုင်း900ဝေးမိုင်း300ဝေးမှာရှိတဲ့ကလောလိုက်ကောအထိဒီတောင်တရားလမ်းမရေးတိုင်းသွားမယ်ဆိုရင်ကော်ပီကင်းနေကော်ပီကင်းနေအားလုံးကယနေ့အောင်ရင်းမဲ့ရေးတိုင်းတဲ့ခါကျတော့စဈေးကွက်မရှိဘူးပြုဈေးကွက်ပိတ်လိုက်တဲ့အတွက်အခုနောက်ပိုင်းမှာသူ့လိုပဲဒီတန်ဖိုးရှိတဲ့ပြည်နယ်တရသီးကကျွန်တော်တို့တရသီးဒီကျွန်တော်ကအနည်းဆုံး900လောက်ရှိတာနည်းတာမဟုတ်ဘူးသိတာမှဒီရက်ဆောက်တို့ကျွန်တော်တို့ဒီဇိုင်းတို့တောင်ကြီးပတ်လဲဟိုပုံးပတ်လဲမြင်မဆုံးကျွန်တော်တို့တရချံကြီးတွေမလေးပန်ဝန်းကျင်မေရီယာကျောင်းကျောက်ဆယ်စင်ဂိုင်းနော်မြေသားအဲ့မှာတရက်ချံနေဒီမောကြီးရအပြည့်ပဲမမဘကုမစုံပြင်းမဲ့ရိတ်သိမ်းပြီဒါမဲ့ဒီတရက်သီးတွေဒီတရုတ်ပြည်ကစီးပိတ်ကထားတဲ့ယနေ့သူတို့မှာဒီတရက်သီးတွေကိုပြည်တွင်းမဲ့လက်ရောက်နေကျွန်တော်ကတော့လေးလေးဆုံးရှုံးပါတော့အဖေရဲ့သွားဒီတိုင်းမှာပဲခရမ်းကျင်မကြောင်ရင်လာတော့မယ်အားလူတွေရှမ်းပြည်မှာရိတ်တော့ပဲရင်းနေထွက်တော့မယ်စသည်ဒီနန်နေအားလုံးဒီရင်းကတော့ထားခဏတော့အထားမခံတဲ့ဒီနန်နေဖြစ်တဲ့အတွက်ဒီဒီနန်နေဒီလိုရိတ်သိမ်းပြီးတော့ဈေးကွက်မှာရှင်မလာလို့ရှိရင်နိုင်ငံတော်စုအနေနဲ့ဘာလုပ်မလဲဆိုတာကစုအကြောင်းဖြစ်သွားပြီအကျိုးရှိအောင်လုပ်မစီမံသေးဘူးကြောက်ဂျပန်ဘလိုစီမံလဲခုနဒီပရိဗက်ရှာခေါ်တဲ့တိုက်နေပြည်နယ်ဒေသတစ်ခုမှာလွန်ခဲ့တဲ့နှစ်ပေါင်းရာကျော်တည်းကအစုအဖွဲ့တန်တမား Task Force တွေဖွဲ့ပြီးတော့ Cold Storage Facility တစ်ခုပရိဗက်ရှာ90ဆိုရင်အခု90ပရိဗက်ရှာတိုင်းမှာတလုံးတီဆောက်ပေးတဲ့အတွက်တန်တမားဒီအချိန်မျိုးသူထွက်လာသမျှသိနာဒီကနေ့ပြဆံမကျွန်တော်တို့ပြောနေတဲ့အခုထွက်သမျှကိုသူကအားလုံးသူအဲ့စာဌာနသွားပို့ပေးဌာနကအားလုံးတိန့်စီထုတ်ပို့ဆေးကျော်တန်းစင် grading ကထုတ်ပို့ပြီးတော့ market ရောက်ပို့ပေးဆိုးရလို့ပြီးတော့ဒီဆိုးရကဆိုးရနေပြီးတော့စောက်ပေးတယ်မှာ ဒီကောဒီတမမကွန်ပျူတာကိုဥစည်းမြုပ်ပြီဒါဂျပန်ဆိုတော့ဒီအစာဥဆောင်နေကျွန်တော်တို့အစာဥဆိုင်တော့ကျွန်တော်တို့မလုပ်မလဲသူ့လောက်မကုန်နေနဲ့ချာအကုန်နေတဲ့ core facility ပေါ့ဗျာအင်းလန်အောက်လန်လောက်ရှိတဲ့ aircon တွေ aircon တွေကိုအခုကကျမ်းမြင်တင်းနံခင်းတဲ့ကျန်ကင်းရဲ့အောက်ကနေအင်းလန်တခုတွင်းပြင်မယ် aircon နဲ့ဘော်တော်ရဲ့ aircon တွေအောက်လန်နဲ့ထွက်မယ်ဒီလို core store တွေအများကြီးလုပ်နိုင် core store တွေမလုပ်နိုင်ဘူးဒါတိတ်ဘော်တော်လူကများမယ်ဆိုရင်အချောက်ခံမယ်ကျမ်းမြင်မှာနေရော24နာရီ77နာရီတနေ့လုံးကြွားနေဆိုတော့အချောက်ခံပြီးတော့အချောက်ခံပစ္စည်းတွေကိုကျွန်တော်တို့ကဘယ်လိုပက်ကင်းတင်းတင်းဘယ်ဈေးကမှသွားမလဲဆိုတာကိုကျွန်တော်စဉ်းစားမယ်ဒါဒုတိယနေ့ပေါ့နော်တတိယနေ့ကတော့ perishable လောဝဖြစ်နေတဲ့ juice ဖြစ်နေတဲ့တရေတီးလိုဟာမျိုးတွေခဲညင်လိုဟာမျိုးကြတော့တခါတည်းတရေတီးဆိုရင်ကျွန်တော်တို့ကအနှစ်တစ်နှစ်ထုတ်ပြီးတော့ juice တွေလုတ်ထုတ်လို့ရတယ်ကိုသက်ဆေးပါညာချက်ချလို့ပါပေါ့ preservation တွေလုတ်ပြီးတော့များလုတ်နိုင်လို့ဆိုရင်တော့ဒီစားရှေ့မှာအလားလားရှိတာခဲညင်လိုက်တိုင်းမှာအလားတူဒီခဲညင်တွေအားလုံးကိုပြုတ်ပြီးတော့ကျွန်တော်ကketchup ပေါ့ခရညင် sauce လို့ပြီးတော့နိုင်ငံတကာပို့မယ်ဆိုရင်တတပြောတာကျွန်တော်ရှင်းတကယ်လုပ်မယ်ဆိုရင်လုပ်မယ်သူရှိဘယ်က17တန်းလောက်စိုက်တယ်စီတွက်သီးနှံက14တန်းလောက်စိုက်14 5တန်းလောက်စိုက်တယ်အလုံး25တန်းလောက်စိုက်တယ်နော်25တန်းလောက်စိုက်တဲ့ဒီဟာတွေဘယ်သီးနှံတွေအမေရိကန် market တွေမှာသွားကြည့်လို့ရှိရင်စဉ်းစားလေသမားအကောင်လုံးဝယ်ဝယ်ပြီးစောက်လို့ရတင်တင်ဘူးလေးတွေပြုတ်ပြီးတော့တခြားကသိန်းဆွေသိန်းစီပြီးရောင်းတာလေဒါမျိုးတွေပေါ့ဆရာမဒီမှာပဲရှုပ်ပြီးဆိုရင်လေဒါတိုင်းသက်သက်ကိုကျွန်ရှုံးတဲ့တိုင်းမှာခံရတော့เนาะအဲ့ရမျိုးတော့ကိုယ်စီတွေကိုနောက်ပိုင်းမှာ grind ပြောနေတဲ့ဒီနေ့ဒီပြောလို့မဆုံးနိုင်ကြပါဘူး။ရပါစားပြားမှာ belly edge တကယ်တော့ခုလိုမျိုးကျင်းနေကြကြကြရင်ဘာဘလူးမှာကဲမဲ့သူမရှိတဲ့အနေသားဖြစ်နေတယ
်။စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းကိုဆက်သွယ်နေမှာပါ။ကျွန်မခင်ဗျာတက်ပ
ါ။မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD တိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါရယ်ရှင
်။လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်။အခုတစ်ခေါက်ထူးခြားချက်ကတော့ပြည်နယ်တွေမှာရှိတဲ့တိုင်းသားပါတီအတော်များများဟာသူတို့ပါတီငယ်တွေကိုဖျက်သိမ်းပြီးလူမျိုးတူတိုင်းသားပါတီအချင်းချင်းပေါင်းစည်းကြခြင်းပါ2015ခုနှစ်အထွေထွေရွေးကောက်ပွဲကိုသင်ခန်းစာယူပြီးတူညီတဲ့လူမျိုးစုတစ်ခုထဲမှာကိုပါတီမျိုးမျိုးကွဲနေရင်မဲရရှိမှုမှလည်းမဲကွဲသွားနိုင်တယ်ဒါကြောင့်လူမျိုးစုချင်းတူတဲ့ပါတီအချင်းချင်းပေါင်းစည်းပြီးတပါတီတည်းဖြစ်ရွေးကောက်ပွဲဝင်ရင်အနိုင်ရနိုင်ခြေပိုများနိုင်တယ်ဆိုပြီးဖြစ်ပါတယ်အဲ့ဒီလှုပ်ရှားမှုနောက်ပိုင်းပေါ်ပေါက်လာတဲ့ဝေဖန်ချက်တစ်ခုကတော့ NLD အနေနဲ့အစိုးရအာဏာရခဲ့တဲ့၄နှစ်ကျော်ကာလတိုင်းပြည်တည်ဆောက်ရေးမှာပြည်သူတွေမျှော်မှန်းထားသလောက်အကောင့်တွေပေါ်မပေးနိုင်ခဲ့ဘူးချွေရင်အားနဲ့ချက်တွေအများကြီးရှိနေတယ်ဒါကြောင့်အရင်2015ရွေးကောက်ပွဲတုန်းကလို့မဟုတ်ပဲလူမှုထောက်ခံမှုကျဆင်းနိုင်တယ်အခြားတစ်ဖက်မှာလည်းပြည်နယ်တွေမှာတိုင်းသားပါတီတွေအားကောင်းလာနိုင်တယ်ဒါကြောင့်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးရွေးကောက်ပွဲဝင်သင့်တယ်ရွေးကောက်ပွဲပြီးရင်တိုင်းသားတွေနဲ့ပူးပေါင်းထားတဲ့ညွတ်မောင်းအစိုးရဖွဲ့သင့်တယ်ဆိုပြီးဖြစ်ပါတယ် NLD တိုင်းသားတွေနဲ့မဟာမိတ်ဖွဲ့လာနိုင်ခြေရှိသလားဆိုတာလေ့လာကြည့်ကြရအောင်ပါ
လာမယ့်ရွေးကောက်ပွဲရလက်ဘလို့ဖြစ်လာမလဲဆိုတာပြောဖို့စောနေပါသေးတယ်။ဒါပေမဲ့ရှုထောင့်အမျိုးမျိုးကနေခံမှန်းကြည့်လို့တော့ရနိုင်ပါတယ်။ဥပမာအားဖြင့် NLD မဲရနိုင်ချေနည်းသွားမလား။ဘယ်လောက်နည်းသွားမလဲ။လွှတ်တော်ထဲမှာကိုယ်စားလှယ်25ရာခိုင်နှုန်းအသင့်ရယူဆောင်ဆိုင်နေတဲ့တက်မတော်နဲ့မိတ်ဖက်အဖွဲ့အစည်းဖြစ်တဲ့ပြည်ခိုင်ဖြိုးပါတီကရောလာမယ့်ရွေးကောက်ပွဲမှာ2015ရုံးကထက်လူထုထောက်ခံမှုပိုများလာပြီးမဲရီပိုရလာနိုင်မလား။အခုမှအသစ်ဖွဲ့ပြီးရွေးကောက်ပွဲဝင်မဲ့ပါတီမျိုးတွေကရောအမတ်နေရာဘယ်နေရာလောက်ခွဲဝေရယူသွားနိုင်တယ်လဲအလားတူတချို့သောအကဲခတ်တွေထင်မြင်ယူဆသလိုပြည်နယ်တွေမှာတိုင်းသားပါတီတွေအားကောင်းလာပြီးအမတ်နေရာပိုရသွားနိုင်သလားစတာတွေပဲဖြစ်ပါတယ် NLD ပါတီရဲ့ဖြစ်လာနိုင်တဲ့အခြေအနေကိုအရင်လေ့လာကြည့်ကြရအောင်ပါပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကသမရရွေးနိုင်မဲ့အစိုးရဖွဲ့နိုင်မဲ့ပြည်ထောင်စုအဆင့်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ခုအတွက်မဲဆန္ဒနယ်စုစုပေါင်း460နေရာမှာရွေးကောက်ပွဲလုပ်ပါတယ်။ပြည်ထောင်စုလွှတ်တော်ရင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုစလေ156ယောက်ကလည်းအသင့်နေရာရပြီးဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုလွှတ်တော်ရဲ့ရောက်ပြီးရင်တမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့အတွက် NLD ပါတီအတွက်ပြည်ထောင်စုအဆင့်အမတ်အနည်းဆုံး324ယောက်လိုအပ်ပါတယ်ရွေးကောက်ပွဲမှာ NLD ဟာမဲဆန္ဒနယ်မြေစုစုပေါင်းရဲ့89ရာခိုင်နှုန်းနဲ့ညီမျှတဲ့နေရာ390အနိုင်ရပါတယ်ပ ီတော်စုအစင်လွှတ်တော်ရဲ့ရောက်သွားတဲ့အခါတမတော်သားအမတ်တွေပါပေါင်းထားတဲ့လွှတ်တော်တစ်ခုလုံးရဲ့60ရာခိုင်နှုန်းနီးပါးရှိနေတာတွေ့ရပါတယ်။လိုအပ်တဲ့324နေရာထက်ကျော်လွန်တဲ့အမတ်နေရာ390အထိအနိုင်ရခဲ့တာကြောင့်လွတ်လွတ်ကျွတ်ကျွတ်ပဲတမရရွေးနိုင်အစိုးရဖွဲ့နိုင်ခဲ့တာပါ။အ
ဲ့ဒါဒီအနိုင်ရတဲ့အနေအထားကိုပြန်ပြီးခွဲခြားစစ်ဖြာကြည့်လိုက်ရင်ပြည်တော်စုအစ်အတွက်တိုင်းဒေသကြီးတွေကနေအမတ်နေရာ280ပြည်ထောင်စုကနေအမတ်နေရာ130အနိုင်ရခဲ့တာပါ2020မှာကျင်းပနိုင်မဲ့ရွေးကောက်ပွဲမဲဆန္ဒနဲ့အရေးအတွက်ကို2015အခြေအနေအတိုင်းပဲတွက်ရင် NLD အနေနဲ့တမရရွေးဖို့အစိုးရဖွဲ့ဖို့အကြမ်းပြင်းအမတ်နေရာ324နေရာလိုနိုင်ပါတယ်တကယ်လို့များသုံးသပ်သူတွေခန့်မှန်းသလိုတိုင်းဒေသကြီးမဲဆန္ဒနယ်တွေမှာ NLD အတွက်စိန်ခေါ်မှုကြီးကြီးမားမားမရှိခဲ့ဘူးဆိုရင် 2015 တုန်းကလိုပဲအမတ်နေရာ180ရနိုင်တယ်လို့ခန့်မှန်းနိုင်ပါတယ်ဒီအခါ NLD အနေနဲ့သမရရွေးနိုင်ဖို့အစိုးရဖွဲ့နိုင်ဖို့ပြည်내တွေကနေအမတ်နေရာ44နေရာလောက်အနိုင်ရရင်လုံလောက်ပါပြီ။ပြီးခဲ့တဲ့2015တုန်းက NLD ဟာပြည်내တွေမှာအမတ်နေရာ130အနိုင်ရခဲ့တာမို့2020ပြည်내တွေမှာဝက်ဝက်ကွဲအောင်ရှုံးပြီး2015ရဲ့တဝက်55နေရာလောက်အနိုင်ရရင်တော့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားရှိနေစေဖြစ်တာတွေ့နိုင်ပါတယ်။ဒါက2020အတွက်အကြံပေးတွက်ဆချက်ပါ။ပြည်내ဒီမှာရောတိုင်းသားပါတီတွေပေါင်းစည်းကြလို့အဲ့ဒီပါတီတွေအမတ်နေရာပိုရလာမလားဆိုတာသုံးသပ်ကြည့်ကြရအောင်ပ
ါတီထောင်စုရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်အရာပြည်내6ခုကကယားကရင်ကချင်မွန်ချင်းနဲ့ဝါလူမျိုးစုပါတီတွေပေါင်းစည်းခဲ့တာတွေ့ရပါတယ်အဲ့ဒီလိုပေါင်းစည်းလိုက်လို့ပြည်내တစ်ခုစီမှာအဓိကလူမျိုးစုရဲ့ပါတီတစ်ခုတည်းရှိပြီးအဲ့ဒီပါတီကပဲရွေးကောက်ပွဲဝင်ပြိုင်မှာမျိုးတော့မဟုတ်ပါဘူးလူမျိုးစုတူပါတီကွဲတွေရှိနေပါသေးတယ်။ဒါတွေမကလူမျိုးစုငယ်တွေရဲ့ပါတီတွေလည်းရှိနေသေးတာပါ။နောက်တစ်ချက်ကတိုင်းသားပါတီတွေဟာသူတို့လူမျိုးစုတူသူတွေကိုပဲစီယုံလိရှိတာမို့လူမျိုးစုမတူတဲ့ဗမာနဲ့အခြားတိုင်းသားတွေရဲ့မဲကိုရအောင်ဆွဲဆောင်နိုင်ဖို့ခက်ခဲလာပါတယ်။2015ရုံးကပြည်ထောင်စုအဆင့်အတွက်ပြည်နယ်တွေမှာမဲဆန္ဒနဲ့200အတွက်ရွေးကောက်ပွဲကျင်းပခဲ့ပြီးတိုင်းသောပါတီတွေကအမှတ်56ရောက်ရွေးချယ်ခံခဲ့ရပါတယ်။အခုအခြေအနေကောင်းလို့2015ထက်အရေးအတွက်နှစ်ဆဖြစ်တဲ့အမှတ်နေရာ130ကျော်နိုင်ခဲ့ရင်တော့ NLD ရဲ့သမရရွေးချယ်နိုင်ဖို့အစိုးရဖွဲ့နိုင်ဖို့လိုအပ်တဲ့အမှတ်အရေးအတွက်ကိုထိခိုက်သွားနိုင်ချေမရှိသေးပါဘူး။အခြားတစ်ဖက်မှာတော့လွတ်တော်ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်းရဲ့ပါတီ88မျိုးဆက်ခေါင်းဆောင်ဟောင်းဥကုကုကြီးဦးဆောင်တဲ့ပြည်သူပါတီစီးပွားရေးလုပ်ငန်းရှင်ဒေါက်တာဒေါ်သက်သက်ခိုင်ဦးဆောင်တဲ့ပြည်သူရှေးဆောင်ပါတီလိုမျိုးကလည်းမဲဆန္ဒနဲ့တနယ်ချင်းစီမှာ NLD ကိုချင်းချောက်နိုင်တဲ့အနေအထားဖြစ်ပေါ်ပွဲမရှိဘူးလို့သုံးသပ်သူအများစုကဆိုကြပါတယ်အလားတူပြည်ခိုင်ပြိုးပါတီကလည်း2015ရုံးကထက်လူထုထောက်ခံမှုပိုရလာနိုင်မဲပိုရနိုင်တယ်ဆိုပြီးခံမဲတဲ့သူမတွေ့ကြရပါဘူ
းဒီချက်လက်တွေကိုခြုံငုံသုံးသပ်ကြည့်ရင် NLD ဟာညွတ်မောင်ဆိုရဖွဲ့ဖို့မဲဆန္ဒနဲ့အပိယူလို့မဟာမိတ်ဖွဲ့ပြီးမှရွေးကောက်ပွဲဝင်ဖို့စဉ်းစားမဲ့အနေအထားမျိုးမတွေ့မြင်ရသေးပါဘူးဒါပေမဲ့ဗမာပါတီကြီးတစ်ခုနဲ့တိုင်းသားပါတီတွေမဟာမိတ်ဖွဲ့တယ်ဆိုတာရွေးကောက်ပွဲဝင်တဲ့ကိစ္စအစိုးရဖွဲ့တဲ့ကိစ္စလောက်မှပဲရှိနေတာမဟုတ်ပါဘူးနှစ်ပေါင်း80ကျော်ကြာလာပြီဖြစ်တဲ့ပြည်တွင်းစစ်ရဆဲရေးပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ရေးအာဏာရှင်တစ်ပိုင်းတိုင်းပြည်ကနေဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးအတွက်ဆိုရင်ကိုယ်နဲ့နိုင်ငံရေးဥတည်ချက်ချင်းတူတဲ့စစ်အာဏာရှင်စနစ်ကိုအတူတကွတွန်းလှန်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့ခိုင်မာတဲ့နီးကပ်တဲ့မဟာမိတ်ဖွဲ့မှုပြုလုပ်ထားဖို့စေချဖို့လိုအပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ရှင်ရဲ့နေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ပထမအဆုံးကျွန်တော်တို့ VOA ကိုရေးလာတဲ့ Messenger ကစာတို့လေးတွေကိုအရင်ပြန်ကြားပေးချင်ပါတယ်နော်ဒေါ်နွေဆိုရဲ့တော်ရရှင်ကအင်္ဂလိပ်လိုရေးလာတာပါ I want to read VOA Burmese news every day can you help me thanks တဲ့သူနေ့တိုင်း VOA မြန်မာသတင်းတွေကိုဖတ်ချင်ပါတယ်ကူညီပေးနိုင်မလားတဲ့ဟုတ်ကဲ့ပါကျမတို့ရဲ့ VOA Internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတွေပေါ်မှာသတင်းတွေကိုဖတ်ရှုနားဆင်နိုင်ပါတယ်ရှင်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းအိမ်မှာကြည့်ရှုလို့ရပါတယ် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် Messenger ကနေပြီးတော့လဲစာပြန်ရေးထားပါတယ်နော် A Space ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
ဘယ်ဒနာကျော်ရေးဦးကျော်ဟင်အမတ်တရားတချင်ဖွင့်ပေးပါတဲ့ဟုတ်ကဲ့ပါဒီသတင်းပတ်အတွင်းမှာပဲဘုံကြီးပွားနဲ့ပြန်လွန်သွားတဲ့တချင်ကရုပ်ရှင်မင်းသားကျော်ဟင်ရဲ့အမတ်တရားတချင်နဲ့ဟုတ်ကဲ့ပါတပတ်လောက်စောင့်မအောင်လို့ပြန်ကြားချင်ပါတယ်ဒီတစ်ပတ်ကအာဇာနည်နေ့နဲ့တိုက်ဆိုင်နေလို့ပါသရရှင်တယောက်တောင်းဆိုထားတဲ့ဒီအာဇာနည်နေ့အထိမ်းမဲ့တချင်လေးကိုထုတ်လွှင့်ပေးဖို့ဖြစ်နေပါတယ်ဖီယိုရဲ့သတင်းတွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တင်ဆက်ပေးသွားတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သရရှင်ရဲ့ရှူထောင်ဆောင်ကရေးလာတဲ့မှတ်ချက်တချို့ကိုလည်းဝေမျှပေးချင်ပါတယ်ရှင်။မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေအတွက် American အစိုးရကနောက်ထပ်ဒေါ်လာ3သန်းအကူအညီပေးသွားမယ်ဆိုပြီးတော့ပြောသွားတဲ့သတင်းဖြစ်ပါတယ်။အဲ့ဒီသတင်းကို American တန်ယုံကသတင်းထုတ်ပြန်တဲ့နေ့မှာပဲကျွန်တော်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အဲ့မှာဒီ American ပြည်အောင်စုက February လကစပြီးတော့မြန်မာနိုင်ငံ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ပေးနေတဲ့အကူအညီစုစုပေါင်းကလည်းအမေရိကန်ဒေါ်လာ16တန်းခွဲရှိသွားပြီဖြစ်ကြောင်းဖော်ပြထားပါရယ်နော်။ဒါနဲ့ပတ်သက်ပြီးတော့ပြန်ရေးလာကြတဲ့သရရှင်တွေထဲမှာတော့ Honey Data ဆိုတဲ့သရရှင်ကမြန်မာနိုင်ငံကိုအမေရိကန်အစိုးရအကူအညီပေးတာ16တန်းခွဲရှိပြီမလို့ပြည်သူပြည်သားများဖြစ်ကြတဲ့ COVID-19 ယောဂါရှင်တွေ၊ကုသခံယောဂါရှင်တွေ၊နောက်ပြီးကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေ၊အကူအညီပေးနေတဲ့ဌာနသက်ဆိုင်ရာဝန်ထမ်းတွေ၊ volunteer တွေအားလုံးကိုစားအမေရိကန်သမ္မတကအစားပြည်သူလူထုအားလုံးကျန်းမာကြပါစေ။ COVID-19 ယောဂါကပ်ဆိုးကနေကင်းဝေးပါစေ။ကောင်းမွန်ရှိတဲ့သက်ရှိသူတို့ကအားလုံးလည်းဘေးရန်ကင်းဝါပါစေ။မြန်မာနိုင်ငံကိုကူညီထောက်ပံ့နေတဲ့နိုင်ငံတွေရောမပေးနေတဲ့နိုင်ငံတွေအားလုံးမှာကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်ဟန်နီတတာဖြစ်ပါတယ်ဝန်တီတာဆိုတဲ့သရရှင်ကတော့နောက်နိုင်ငံတွေလည်းကူညီကြပါအောင်နဲ့တိုင်းပြည်မှာရန်ဖြစ်စေအထူးအကုန်ကြများနေပါတယ်ဆိုပြီးတော့မြန်မာနိုင်ငံကစည်ရေးပြိပခါတွေပေါ်မှာငွေကြေးသုံးစွဲနေရတာနဲ့ပတ်သက်လို့အခုလိုရေးလာပါတယ်မြက်ခိုင်တော်ဆိုတဲ့သရရှင်ကလည်းဖွံ့ဖြိုးမှုတွေများကြီးလုံနေသေးတဲ့ကိုယ်နိုင်ငံကိုကူညီတာကျေးဇူးတင်လိုက်တာကိုဗစ်ရောဂါအမြန်ဆုံးတိုက်ထုတ်နိုင်ပါစေကဘာကြီးငြိမ်းချမ်းပါစေတဲ့ကျေးဇူးတင်စကားပြောလာတာပါအမေရိကန်ပြည်အစုမှာနေထိုင်မှုရတဲ့သရရှင်ကိုကိုလေးကတော့ကိုလိုအားတွေကနေနေတိုင်းအခွန်ဆောင်နေတဲ့တွေကမြန်မာနိုင်ငံကိုပြန်ပြီးတော့ကူညီခွင့်ရလို့ဝမ်းသာခြင်းနဲ့မိပါတယ်အဲအလုပ်တောင်နောက်ကျနေပြီလစ်လိုက်အောင်ပါဆိုပြီးတော့ခဏနောက်လေးရေးလာပါတယ်ရှင်ခိုင်စောဆိုတဲ့သရရှင်ကလည်း US နိုင်ငံကိုကျေးဇူးတင်ပါတယ်ပြည်ထနာပေါင်း16,000ကနေကျော်လာနိုင်ပါစေတရုတ်နဲ့တော့ကွာပါဆိုပြီးတော့ဒီမြန်မာအိမ်နေချင်းတရုတ်နိုင်ငံကိုသူမကျေနပ်ပုံနဲ့ရေးလာတာပါဒီလိုမျိုးကျေးဇူးတင်ကြောင်းရေးလာတဲ့စာတွေရှိသလိုမျိုးဒီအခုညီပေးတဲ့ပုံမှာလုံးဝမကျေနပ်ပါဘူးဆိုပြီးတော့ရေးလာတဲ့သရရှင်ရဲ့ဒီမှတ်ချက်တွေလည်းတော်တော်များများတွေ့ရှိရပါတယ်တချို့ဒီကတော့အကြောင်းပြချက်မရှိဘဲနဲ့ဒီမကျေနပ်ကြောင်းပဲရေးလာတာပါဒီထဲကသရရှင်တရုတ်ရဲ့စာကိုနည်းနည်းဥပမာပြောပြချင်ပါတယ်မောင်မောင်ဆိုတဲ့သရရှင်ကရေးလာတာဒီကောင်တွေကပေးတယ်မဆုမပို့လေလက်ခံပြီးတော့နိုင်ငံတကာအလဲမှာလိုက်ပြီးတိတ်ခါချခံနေတာခံကျင်ခံပေါ်တဲ့အစိုးရနဲ့တက်မတော်ကြာသွေးခွဲပေးနေတဲ့မိစားတစ်ဖက်ရေမှုတ်တစ်ဖက်ဖြူဟာတွေပါအမေရိကန်နဲ့တရုတ်အချင်းတွေကဒီနှစ်ကောင်ကြားအလုံးအတုံးမကြရင်လည်းခံစားဖို့ဆိုပြီးတော့ရေးလာပါတယ်ရှင်ဒီလိုမျိုး VOA သတင်းတွေအောက်မှာမှတ်ချက်တွေဒါမှမဟုတ်လည်းကျွန်တော်တို့တင်ဆက်မှုဒီအစီအစဉ်တွေအောက်မှာမှတ်ချက်တွေရေးလာကြတာတွေ့ရပြီးလူအမျိုးမျိုးရဲ့စိတ်အမျိုးမျိုးအဖုံဖုံဆိုတာကိုတွင်တွင်ကြပ်ကြပ်သိရှိနိုင်ပါတယ်ဒီလိုမျိုးသတင်းတွေမှာဆိုလူရန်းနာကိုမကျေနပ်သူရှိသလိုတခါတလေလည်းတခြားနိုင်ငံဒုက္ခရောက်နေတဲ့သတင်းတွေမှာဝိုင်းပြီးတော့ဟိုလက်ခုပ်အော်ပါတီးပြီးတော့ဝမ်းသာအရာဖြစ်နေကြတဲ့မှတ်ချက်တွေလည်းတွေ့ရှိရပါတယ်နော်။ဒါမဲ့လည်းခုနကပထမပိုင်းကပြောသလိုပဲဒီလိုမှတ်ချက်တွေကလည်းအကောင့်တူတော်တော်များများကရေးလာတာမလို့လဲတကယ်လူတို့ရဲ့ဒီစိတ်အခြေအနေမှန်ကမှတကယ်ဟိုထင်ဟပ်စေရလားဆိုတာလည်းတန်တရားဝင်နိုင်တဲ့အခြေအနေမှာရှိနေပါတယ်။ကမ္ဘာလုံးအနှံ့နိုင်ငံပေါင်းများစွာမှာကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါဆိုးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တွေရဲ့စာတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။ပထမအဦးဆုံးဦးတင်အောင်ဆိုတဲ့သရရှင်ရေးလာတဲ့စာဖော်ပြပေးချင်ပါတယ်။ဒီသရရှင်ကသူအသက်အရွယ်ကြီးရင်ပါပြီတဲ့။ဒါပေမဲ့ VOE ကိုဆယ်ကျော်အသက်အရွယ်ကစပြီးတော့ Radio Kit ထဲကနားထောင်လာခဲ့တာပါ။အခု TV Kit ရောက်နှစ်ပေါင်း60လောက်ရှိလာပါပြီ။ဒေါ်မင်းမြင့်စောကအင်ရှင်မရဲ့အတော်မလို့ပို့နားထောင်ဖြစ်ပါတယ်တဲ့။ဒီတော့ရရှင်ရဲ့အတော်ကကျွန်တော်တို့ VOA မြန်မာပိုင်းကဟိုးရင်တော့ကဝန်ထမ်းတယောက်ဖြစ်တဲ့ဒေါ်မင်းမြင့်စောရဲ့ဒူမားလို့ဆိုပါတယ် VOA ကိုအမြဲအားပေးလျက်ပါဆိုပြီးတော့ဒီတော့ရရှင်ကသူကြုံတွေ့နေရတဲ့ဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့သူစိုးရိမ်မခင်ဖြစ်နေရတဲ့အကြောင်းရင်းကိုအခုလိုစာရေးပြောလာပါတယ်
viewy ခင်ဗျာအခုဖြစ်ပေါ်နေတဲ့ခီးသည်တွေဒုက္ခဖြစ်နေတာကိုပြောခြင်းလို့ပါမဟာမြိုင်ကမှတ်တိုင်နဲ့မီနီကုန်းမှတ်တိုင်ခီးသည်တွေ City Center မြင်းနစာရှိမှတ်တိုင်ခီးတွေရန်ကုန်အင်းစိန်ရှိပြည်သာခီးသည်တွေနောက်ဟန်တာဝတီတကုံမြောက်27 39 88 62 35ကားစီးရဲ့ခီးသည်တွေဟာကားတစ်စင်းမှာလူဦးရေ90ကနေပြီးတော့80ထိပါတဲ့ကားတွေစီးကြရတာပါဒါပေမဲ့နှကောင်းစီးတွေမတက်ကြဘူးဗျာဒါလိုမျိုးကားစီးခီးသည်တွေနှကောင်းစီးတက်ဖို့တောင်းရှိသူတွေကထိန်းချုပ်မှုမရှိလို့ရှင်ကိုဗစ်ဒုတိယလှိုင်းနဲ့တွေ့ပြီးတော့ရန်ကုန်မှာယောဂပြန့်ပွားမှုတွေတိုးလာမှာစိုးရိမ်မိပါတယ်39 65 27ဆိုလို့ရှင်အုတ်ချင်းဗန်တာမှတ်တိုင်မှာကားရှိပေါက်ကတက်လို့မရလို့ကားနောက်ပေါက်ကနေပြီးတော့စီးနေကြရပါတယ်။ဒါအမှန်ပြောနေတာပါ။ကျွန်တော်ကိုယ်တိုင်စီးလို့ပြောတာပါ။ကျွန်တော်အသက်80ကျော်ပါပြီ
။ရန်ကုန်မြို့မှာဘက်စကားကိုတိုးတိုးကျကျစီးရပြီးတော့နှကောင်းစီးတွေတေးချာမတက်လို့ပါဆိုပြီးတော့ဒီတော်ရရှင်စိုးရင်တကြီးစာရေးလာတာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါ။ဒီတော်ရရှင်ကဘက်စကားတွေကိုကိုယ်တိုင်လိုက်ပြီးတော့စီးကြည့်နေတယ်ဆိုလို့ဥနေနေတော့ဖြစ်နိုင်ရင်တော့အဲ့လိုလိုက်ပြီးတော့စီးကြည့်တာမျိုးမလုပ်သင့်ဘူးလို့ပဲအကြံပေးချင်ပါတယ်နော်။အသက်ကလည်း80ပိုင်းရောက်လာပြီမလို့ဒီယောဂါနဲ့ပတ်သက်ပြီးတော့ပို့ပြီးတော့သတိထားရတဲ့အရွယ်လေးဖြစ်ပါတယ်ရှင်။ဒါကြောင့်မလို့သိရအောင်လို့တော့လိုက်ပြီးတော့ဘက်စကားတွေစီးမကြည့်ပါနဲ့လို့မှားချင်ပါတယ်။ဒီ COVID-19 ယောဂါနဲ့ပတ်သက်ပြီးတော့နောက်ထပ်စိုးရိမ်နေတဲ့သောရရှင်ကတော့ထက်ထက်ဝင့်ဆိုတဲ့သောရရှင်မှာဒီသောရရှင်ကတော့ကြောင်းတွေတစ်နှစ်လောက်စက်တိုက်ပိတ်ထားလဲဘာမှမဖြစ်ပါဘူးတဲ့အရေးကြီးတာကယောဂါထိန်းချုပ်နိုင်ဖို့ပါပဲလို့ပြောထားပါတယ်ဟုတ်ကဲ့ကြောင်းတွေပိတ်ထားရဲဆိုလို့ကျမတို့အမေရိကန်ပြည်ထောင်စုမှာလည်းကျမနေတဲ့ပြည်နယ်ပေါ့နော်ဒီ Washington DC မြို့တော်နဲ့ကဲရဲ့ Virginia ပြည်နယ်မှာဆိုရင်ဒီ10နှစ်စက်တင်ဘာကစပြီးတော့ဖွင့်မဲ့ကလေးကျောင်းတွေအကုန်လုံးကိုလည်းဟိုမဖွင့်သေးပဲနဲ့အွန်လိုင်းကနေပြီးတော့ပဲသင်မယ်ဆိုတော့အခြေအနေမျိုးပြောနေပါတယ်။ကျောင်းဖွင့်တယ်ဆိုရင်လည်းကလေးတွေအနေနဲ့အလှည့်ကြပါတော့တပတ်ကို2ရက်ပဲကျောင်းလာရမယ်။နောက်ပြီးတော့မိဘတွေကစိုးရင်လို့လုံးဝကျောင်းကိုမလွတ်ချင်ဘူးဆိုတော့အင်တာနက်အွန်လိုင်းကနေပြီးတော့ပဲသင်ခန်းစာတွေကိုနေ့စဉ်ပို့ချပေးသွားမယ်လို့ဆိုပါတယ်။အကျောင်းရာတိုက်ဆိုင်လို့ဝေးမျှလိုက်တာပါနော်။ကြောင်ညို့ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE ကျွန်တော် VOE ကိုအမြဲတမ်းထောင်နေသူပါတဲ့အခုလက်ရှိမလေးရှားမှာ COVID-19 ကာလအတွင်းမှာပိတ်မိပြီးတော့လေဖြတ်ရောဂါခံစားနေရတဲ့သူနှစ်ဦးရှိပြီဖြစ်လို့မြန်မာပြည်ကိုပြန်ကျင်ပေမဲ့ပြန်လို့မရပါဘူးတဲ့မလေးရှားကမြန်မာတန်ယုံတို့ဖောင်တင်စာရွက်မှာလည်းဖောင်ဖြည့်ထားပြီးသွားပါပြီဘာမှအကြောင်းပြန်စာမရပါ15ရက်ရှိပါပြီဆိုပြီးတော့ဒီတော့ရှင်ကျော်ညွန်းကတော့ဒီလေဖြတ်ရောဂါဝေနာရှင်နှစ်ဦးကိုစားစာရေးလာပါတယ်ဒီ COVID-19 ကာလမှာတော့မလေးရှားကိုရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေလည်းတော်တော်ကိုဒုက္ခရောက်ကြတဲ့တဲ့တွေအသက်တွေပါဆုံးပါကြရတဲ့တဲ့တွေကိုနေ့စဉ်နဲ့အများကြားနေရလို့အတော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ်။သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။နောက်ပိုင်းမှာတော့သရရှင်တွေတောင်းဆိုထားတဲ့မြန်မာတဲ့ချင်းလေးတပုတ်နဲ့မေတ္တာတွေလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်။ကျမတို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးခြင်းကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြည့်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ဒီလိုဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ဒီကနေ့ဇူလိုင်လ19ရက်နေ့ကမြန်မာနိုင်ငံမှာအာဇာနည်ခေါင်းဆောင်ကြီးတွေကြဆုံသွားတဲ့83နှစ်ပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်နော်ဒီနေ့ဒီရက်မှာအမတ်တရသချင်းတောင်းလာသူကတော့အာဇာနည်နေ့ရောက်တိုင်းဒီသချင်းကိုအမြဲအိမ်မှာဖွင့်နေကြအရင်အချိန်တွေမှာအမတ်တရခင်ဟင်လန်ကပြန်နှားထောင်ခြင်းလို့ပါတယ်အလေးပြုပါရဲ့ဆိုတဲ့မေလာမြန်ရဲ့သချင်းလေးအာဇာနည်နေ့ဂုဏ်ပြုအမတ်တရဖြစ်နေနားဆင်ခြင်းပါတယ်ဆိုပြီးတော့ဒေတာလာပါတယ်ရှင်ဒီတော့ဒီနေ့ဒီညမတောင်းဆိုထားတဲ့မေလမြိုင်တီဆိုထားတဲ့အမူရင်းအလေးပြုပါတယ်ဆိုတော့အာဇာနည်နေ့ဂုဏ်ပြုသချင်းကိုဒီကနေ့ထုတ်လွှင့်ပေးချင်ပါတယ်ရှင်။ VOA တော်ရရှင်အားလုံးနဲ့အတူဒီသချင်းနားထောင်ရင်းနဲ့ပဲအာဇာနည်ကောင်းဆောင်ကြီးတွေကိုအုံညွှန်ကြရအောင်ပါ။
nali khaya ni yue me azani ne go phin ma me ne ma da le yan ne phin nari tya tha bo a che amya pi du me amya pi du azani ne go le chue shu wa be a le pyu ba me
အစားအနေနဲ့အထိမ်းမဲ့မေလာမြန်သီစုထားတဲ့အလေးပြုပါရေးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာရင်းရင်းဖွင့်စာရင်းနဲ့တေးတခြင်းတောင်းလာတွေကိုတော့တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူ ီစဉ်တွေကိုရေဒီယိုနဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ Viewy Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bambis.viewynews.com ဖြစ်ပါတယ်။ Viewy ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ
။အာဂါနီနေဘူးလေ၊တွေးရှုပါမယ်အလေးပါမယ်။
ခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်တဲ့နှာခေါင်းဆီးတွေကိုစိန်စီနေပြီးအီတလီနိုင်ငံမှာတော့ရေခဲတောင်ကြီးတွေနွေရာသီမှာအရေးမပျော်စေဖို့မြေကြီးကာတဲ့အခင်းအဖြူတွေနဲ့လိုက်အုပ်ထားပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။အိန္ဒိယနိုင်ငံအနောက်ဘက်မဟာရာရှ်ထရာပီနဲ့ပူနင်းမြို့ကလူတစ်ယောက်ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ရွှေအဆင့်နဲ့လှုပ်ထားတဲ့နှာခေါင်းဆီးတစ်ခုကိုပြုလုပ်ဖန်တီးခဲ့ပါတယ်။ရှာကာကာဟာဒီဆိုတဲ့သူဟာဘရေးစီယာတယောက်ကိုလှုပ်ခိုင်းခဲ့တာဖြစ်ပြီးတော့အလေးချိန်50ဂရမ်လောက်ရှိပါတယ်။ကုန်ကျစရိတ်ကတော့ဒေါ်လာ3,890ကျပြီးအသက်ရှူဖို့အတွက်မျက်နှာဖုံးမှာအပေါက်သေးသေးလေးတွေဖန်တီးထားပါတယ်။အသက်49နှစ်အရွယ်ကူဟာဒီဟာအပြင်ထွက်သွားတိုင်းမှာဒီရွှေနှာခေါင်းဆီးအပြင်ရွှေလက်ကောက်တွေလက်စွပ်တွေဆွဲကြိုးတွေကိုလည်းဝတ်ဆင်လေးရှိပါတယ်။ဒီရွှေနှာခေါင်းဆီးကသူ့ကိုယောဂပိုးကနေတကယ်ပဲကာကွယ်ပေးနိုင်မလားဆိုတာသေချာမသိပေမဲ့သူကတော့တခြားလူအပ်တဲ့ယောဂကာကွယ်ရည်တွေကိုလည်းလှုပ်ထားပါတယ်လို့ပြောပါတယ်ရှင
်။အိန္ဒိယနိုင်ငံအနောက်ဘက်ပြည်နယ်တစ်ခုဖြစ်တဲ့ဂူဂျရက်ကဆူရက်မြို့မှာလည်းစိန်စီထားတဲ့နှာခေါင်းဆီးတွေကိုရောင်းချနေပါတယ်။ကိုရိုနာကပ်ယောဂကာလအတွင်းနေစဉ်ဘဝနေထိုင်မှုမှာမရှိမဖြစ်လိုအပ်လာတဲ့နှာခေါင်းဆီးတွေမှာရည်တနာအလှတွေစီရင်ဖို့လိုအပ်တယ်လို့ထင်တာကြောင့်အခုလိုစိန်စီဖြစ်တာလို့ရည်တနာဆိုင်ပိုင်ရှင်ကပြောပါတယ်။စိန်အစ်စ်တွေစီချဲထားတာကြောင့်နှာခေါင်းဆီးတစ်ခုကိုဒေါ်လာ2000ကနေ5000ကျော်အထိကျသင့်ပါတယ်။ငွေကြေးချမ်းသာသူတွေကလည်းသူတို့ရဲ့အဝတ်အစားတွေနဲ့လိုက်ဖက်မဲ့နှာခေါင်းဆီးတွေဝယ်ယူရနိုင်တာကိုသဘောကျနေကြပါတယ်။ဆူရက်မြို့ဟာဒေသတွင်းမှာတော့စိန်မြို့တော်အဖြစ်ထင်ရှားပြီးကဘာပေါ်ကစိန်90ရာခိုင်နှုန်းကိုဖြတ်တောက်သွေးပြီးအယောင်တင်ပေးတဲ့မြို့ဖြစ်ပါတယ်ခင်ဗျာ
အီတလီနိုင်ငံမှာရေခဲတောင်တွေအရေးပြောတာကနေကာကွယ်နိုင်ဖို့အတွက်အဖြူရမြေကြီးကတဲ့အခင်းကြီးတွေနဲ့လိုက်အုံနေပါတယ်။နိုင်ငံရဲ့မြောက်ပိုင်းမှာရှိတဲ့ပရီစီနာရေခဲတောင်ကြီးတွေအရေးပြောမသွားစေဖို့ဆိုလာတွေကစပြီးအဖြူရမြေကြီးကတဲ့အပြားကြီးတွေနဲ့မီတာတသန်းတက်လေကိုအုပ်ထားပါတယ်။အဖြူရောင်ကတော့နွေရသည့်ပူပြင်းတဲ့နေရောင်ခြည်ကိုရောင်ပြန်ဟတ်စေပြီးအပူချိန်ကိုညော့ချစေတာပါ။အမြင့်ပေ2900ကနေ300အကြာအမြင့်မှာတဲအိတ်တွေနဲ့ဖြီးပြီးတော့အုပ်ထားပါတယ်။ဆောင်းရသည့်စကိတ်ရသည့်ကိုစပြီးဆိုရင်တော့အဲ့ဒီအခင်းတွေကိုဖယ်ရှားပြစ်ပါတယ်။ပြီးခဲ့တဲ့အနှစ်20အတွင်းပရီစီနာရေခဲတောင်ကြီးဟာ၃ပုံတစ်ပုံနီးပါအရေးပျော်သွားခဲ့တဲ့အတွက်ဒီနီးလန်းကို2008ခုနှစ်ကတည်းကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးကဘာကြီးပူနွေးလာတာကိုရင်ဆိုင်ဖို့နီးလန်းတစ်ခုပဲဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံဝါရှင်တန် DC မြို့ကလူတယောက်ဟာပန်ဆယ်ဗေးနီးယားပြည်နယ်မှာရှိတဲ့အသက်68နှစ်အရွယ်သူ့အဖွားကိုတွေ့ဆုံအားပေးဖို့မိုင်220မာရသွန်ခရီးကိုပြေးသွားခဲ့ပါတယ်။ဒီအကွာအဝေးဟာမိုင်26မိုင်ကျော်ရှိတဲ့အာထရာမာရသွန်ခုနှစ်ခုစာလောက်ရှိပြီးတော့ကိုရီကပယ်လိုနီတယောက်ဟာ9ရက်တာပြေးခဲ့ရတာပါ။တယောက်ထဲနေတဲ့အဖွားဖြစ်သူရူအန်ဒရီကိုအားပေးဖို့နဲ့ကယောဂါကာလအတွင်းတယောက်ထဲအထီးကျန်နေသူတက်ကြီးရွယ်အိုတွေကိုကူညီဖို့ရန်ပုံငွေရှာရင်းမာရသွန်ပြေးခဲ့တာပါမတ်လလောက်တုန်းကအာထရာမာရသွန်ပြေးဖို့အတွက်ကပယ်လိုနီတယောက်စီစဉ်ထားတာဖြစ်ပြီးကတ်ယောဂါကြောင့်ပြိုင်ပွဲပြတ်သွားခဲ့ရပြီးတဲ့နောက်အဲ့ဒီအစားအခုလိုမိုင်220ကိုမာရသွန်ပြေးဖို့ဖြစ်လာခဲ့တာပါအမေရိကန်ဒေါ်လာ24,000ကျော်ရန်ပုံငွေရှာပေးနိုင်ခဲ့ပြီးအဖွားဖြစ်သူနေထိုင်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်စကရက်တန်မြို့ကတကြီးဘိုးဘွားရိတ်တာရှိမှပန်းဝင်ခဲ့ပါတယ်ခင်ဗျာ
တင်ဦးနေနေညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချင်ညာပြီးသွားမှာဖြစ်ပါတယ်ဘဝနောမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရေတွက်ဟာစနေနေ့ကတရက်ထဲတယ်နဲ့36,000လောက်တိုးလာတာကြောင့်နေ့စဉ်ကူးစက်မှုလုံးစနေတင်ခဲ့ပြီးတော့ဒါဟာနေ့ရက်သက်တိုက်နေ့စဉ်ကူးစက်မှုလုံးစနေတင်ခဲ့တာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်တောက်ကြနေတုန်းကတော့ကမ္ဘာ့တော်မှာဗိုင်းရပ်စ်ကူးစက်ခံသူရေတွက်ဟာ23,800လောက်ရှိခဲ့တာဖြစ်ပါတယ်။ဟောင်ကောင်မှာတော့ကိုရိုနာဗိုင်းရပ်စ်တတိယလိုင်းနဲ့ကြုံရချိန်မှာပဲမနေ့ဖြန်တနင်္လာနေ့ကစပြီးအိမ်ကဆက်ပြီးတော့အလုပ်လုပ်နေကြတဲ့အစိုးရဝန်ထမ်းအားလုံးလူချင်းချင်းနေရမယ့်စည်းကမ်းတွေနဲ့ရုံးပြန်တက်ရမှာဖြစ်တယ်လို့အုပ်ချုပ်မှု Carrie Lam ကပြောပါတယ်။ဟောင်ကောင်မှာမနေ့ကတရက်ထဲရောဂါကူးစက်သူ100ကျော်ရှိခဲ့တာပါ။ကူးစက်သူစုစုပေါင်းက2000နီးပါးနဲ့သေဆုံးသူ12ယောက်ရှိပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့နှစ်ပတ်သက်တိုက်ကူးစက်မှုလို့မြင့်တက်လာပြီးတဲ့နောက်လူတိုင်းအိမ်ပြန်ထွက်ရနှာခေါင်းစည်းမဖြစ်မနေတက်ဆင်ရမှာဖြစ်ပါတယ်။မဘုံမျိုးကန်နေအနေနဲ့နှာခေါင်းစည်းမတက်ရင်ဒန်ဂျီဩစတြေးလျဒေါ်လာ900ပေးဆောင်ရမှာဖြစ်တယ်လို့ဗစ်တိုးရီးယားပြည်နယ်အုပ်ချုပ်ရေးမှူးဒန်နီယယ်အန်ဒရူးစ်ကပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ပြည်မှုဆောင်ရွက်ချက်တွေအရမြန်မာနိုင်ငံအတွက်လမ်းဝေးရဆိုပေမဲ့လည်းမြန်မာပါဝင်တရုတ်ရဲ့အိန္ဒိယနိုင်ငံတွေအမေရိကန်ရဲ့မိတ်ဆွေနိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေအတွက်သတိထားစရာဖြစ်လာနေတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံယာယီတောင်းခံ George Sibley ကပြောပါရယ်။တောင်တရုတ်ပင်လယ်ကမြန်မာအပေါ်ဘလို့တက်ရောက်မလဲဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုအမေရိကန်တန်ယုံကဇူလိုင်လ18ရက်နေ့ဆိုရင်ထုတ်ပြန်ချက်မှာ COVID-19 ကြောင့်ကမ္ဘာတစ်လုံးရုန်းကန်နေရချိန်မှာတရုတ်နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုနှိမ်နှင်းမှုနဲ့တခြားနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုမလေးမစားလုပ်နေတာတွေကစိတ်နှောက်ယှက်ဖြစ်လာရတယ်ဆိုပြီးတော့သတိပေးထားပါရယ်။ရန်ကုန်မြို့တရုတ်တန်ရုံပြောခွင့်ရကတော့ George Sibley ရဲ့ဆောင်းပါးဟာတရုတ်ပေါ်တမင်သက်သက်နာမည်ဖျက်ယုံတာမကပဲတရုတ်မြန်မာဥပပေါင်းဆောင်ရွက်မှုနဲ့နိုင်ငံဆက်ဆံရေးကိုထိခိုက်စေတယ်လို့ပြောပါရယ်တရုတ်နဲ့မြန်မာနိုင်ငံကြားရွှေလန်းငွေလန်းဖောက်ပြီးခေတ်သစ်တရုတ်မြန်မာဥပပေါင်းဆောင်ရွက်ရေးစာမျက်နှာကိုအတူဖွင့်လှစ်ရေးသားသွားမယ်လို့လည်းတရုတ်တန်ရုံပြောခွင့်ရကတုံ့ပြန်ထားပါရယ်ခင်ဗျာအိန္ဒိယရှေ့မြောက်ပိုင်းအာသံပြည်နယ်နဲ့အိန္ဒိယနီပေါ်နိုင်ငံမှာမုတ်တုံမိုးကြောင့်စိုးစိုးဝါးဝါးရေကြီးရေရှမ်းတာတွေဖြစ်နေတဲ့အတွက်လူ၄သန်းလောက်နီးပါးကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ်။ဒေသုံးသူအနည်းဆုံး189ယောက်ရှိပြီးတော့ဒါဇင်နဲ့ချီပြောင်းဆုံးနေတယ်လို့လည်းဆိုရတာဝန်ရှိသူတွေကဒီနေ့မှပြောလိုက်ပါတယ်။ဇနင်္ဂနွေနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမှာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်တလုံးယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်ကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီလိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်လည်းပါ
Thank you. This program has come to you from the Voice of America, Washington.